Alaska, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ချင်းများခင်ဗျာ VOA American တရဲ့2023ခုနှစ်နိုဝင်ဘာလ28ရက်အင်္ဂါညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေတာည9နာရီကနေ10နာရီထိဆက်လွှင့်သွားမှာဖြစ်ပါတယ်လိုင်းဒိုမီတာ192532အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်စ်တို့ရဲ့အပြစ်ခတ်ရဲစေးရေးကနေတရားခံတွေပို့ပြီးလွတ်မြောက်လာဖို့မျှော်လင့်နေကြပါတယ်မြန်မာနဲ့ပူးတွဲစစ်ရေးလေ့ကျင့်မှုအတွက်တရုတ်စစ်သင်္ဘော၃စင်းမြန်မာနိုင်ငံကိုရောက်နေပါတယ်ဟီမွေနာတောင်ကျောကဥမင်လှိုင်ကောင်းမှာပိတ်မိနေသူတွေကိုမကြခင်ကယ်ထုတ်နိုင်မှာတော့မယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်မူဆယ်105မိုင်ကုန်းသွေးစုံမှာတိုက်ပွဲပြင်းထန်ခဲ့တာမှာဒေသခံက
အမနေ့ကကျင်းနေတဲ့လက်ချရပါနော်နံတူလာချင်နေတာဒီတဲ့ရှိတယ်အမနေ့ကဖြစ်တာဒေတာတုံ
းနောက်ကြာဘက်ကစစ်ဆောင်တွေကတော့အရေးပေါ်အကူအညီလိုနေပါတယ်နောက်စစ်ကောင်စီရဲ့ပိတ်ဆို့မှုကြောင့်ရခိုင်ဒေသဘက်ကဒေသခံတွေလည်းဆန္ဒအခါအခက်ကြုံနေရပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့အင်ကာညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့နေကြီးဩစာလေသမားဘဝနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်နောက်အမေရိကန်နိုင်ငံသတင်းဆောင်ပါနဲ့ကမ္ဘာထလွှာခီးသွားအစီအစဉ်တွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ။
အစ္စရေးနဲ့ဟာမတ်စ်တို့ရဲ့အပြစ်ခတ်ရဲစေးရေး9ရက်မြောက်နေ့ထိတက်တန်းတိုးလာတဲ့အတွက်အကျဉ်းသားတွေနဲ့တရားခံတွေပို့ပြီးလဲလှယ်နိုင်မှုညှော်လင့်နေကြပါတယ်။အစ္စရေးအကျဉ်းောင်တွေမှာပြစ်မှုအမျိုးမျိုးနဲ့ချုပ်နှောင်ခံထားရတဲ့ပါလက်စတိုင်းအကျဉ်းသားတွေကို3ချိန်မြောက်လွှတ်ပေးရင်းနဲ့နောက်ထပ်တရားခံ10ဦးကိုလွှတ်ပေးရေးအပအဝင်4ရက်ကြာအပြစ်ခတ်ရဲစေးရေးသဘောတူညီချက်ကိုကျော်လွန်ပြီးတော့နောက်ထပ်တစ်ရက်ထပ်တိုးတာဟာဟာမတ်စ်တွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုအစ္စရေးဘက်ကရက်စေးထားတာပါ။ပါလက်စတိုင်းအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့အတွက်တရားခံ၄ချိန်မြောက်လဲလှယ်မှုဟာတနင်္လာနေ့နောက်ပိုင်းမှာပြီးဆုံးခဲ့ပြီးတော့ဟာမတ်စ်ဘက်ကဖမ်းဆီးထားတဲ့တရားခံ၁၁ဦးကိုပြန်လွှတ်ပေးခဲ့တယ်လို့ပါလက်စတိုင်းအကျဉ်းသား33ဦးကိုလည်းပြန်လွှတ်လာတယ်လို့အစ္စရေးအကျဉ်းဆောင်တာဝန်ရှိသူတွေကပြောပါတယ်။ဒီလေးရက်အတွင်းမှာစုစုပေါင်းအစ္စရေးတရားခံအယောက်90နဲ့ပါလက်စတိုင်းအယောက်150ပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်။ဒီလိုအပြစ်ခတ်ရဲစေးရေးအတွက်တက်တန်းတိုးထားပြီးမယ်။အစ္စရေးနဲ့ဟာမတ်စ်ချေမုံရေးညီမှန်းချက်ကတော့အခိုင်အမာရှိနေစေပါပဲ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ NATO အစည်းအဝေးတက်ဖို့ရောက်နေပြီးတော့ NATO Ukraine Council အစည်းအဝေးလည်းတက်ဖို့ရှိနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အစည်းအဝေးအတွက်ဒီနေ့ Belgium မှာရောက်နေပြီးပထမဆုံးအကြိမ်ဖြစ်ကျင်းပမယ်ဒီ NATO Ukraine Council အစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဝန်ကြီး Blinken ဟာရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ Ukraine အတွက် NATO ရဲ့ထောက်ခံမှုကိုအလေးထားပြောဆိုမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြောထားပါတယ်။နေတူးဖွဲ့အကြီးအကဲကလည်းလာတူယူကရိန်းပေါ်ထောက်ခံမှုပေးဖို့ပြောဆိုခဲ့တယ်လို့အစ္စရေးဟာမတ်ဆက်လက်အပြစ်ခတ်ရပ်ထားဖို့မနစ်ကပဲအခုလိုတိုက်တွန်းခဲ့ပါတယ
် I welcome that the agreement between Hamas and Israel has led to the release of hostages
လွတ်မြောက်လာတယ်လို့စာနာမှုအကူအညီတွေပုံမပေးရနိုင်တာကြောင့်ချိုးဆိုပါတယ်ဆက်လက်တက်တန်းတူဖို့ကိုလည်းတောင်းဆိုပါတယ်လို့နေတူးအဖွဲ့အတွင်းမှချုပ်ယန်စတိုတန်ဘတ်ကဘရက်ဆယ်မှာသတင်းတောက်တွေကိုပြောခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ဟာဒီသတင်းဖတ်ထင်မှာပဲအစ္စရေးနိုင်ငံကိုနောက်တစ်ခေါက်ပြန်သွားပြီးအစ္စရေးရဲ့ခုခံကာကွယ်ပိုင်ခွင့်ဟာနိုင်ငံတကာစာနာမှုဆိုင်ရာဥပဒေနဲ့အညီဖြစ်ရေးကျန်နေသေးတဲ့တစ္ဆကံတွေလွတ်မြောက်ရေးကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားတပ်တွေဟာဇာပိုရီးရှားဒေသကိုဒုံးကျည်နဲ့တိုက်ခိုက်တာအပအဝင်လေကြောင်းတိုက်ခိုက်မှုတွေကိုညာဘက်နေမှာလုပ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီနေ့ပဲပြောပါတယ်။ဇာပိုရီးရှားဒေသကံစစ်ဘက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကတော့ပြစ်လွတ်လိုက်တဲ့ဒုံးကျည်တွေကြောင့်ဈေးဆိုင်တစ်ခုပျက်စီးခဲ့ပြီးလူတအုပ်ဒဏ်ရာရခဲ့တယ်လို့ Telegram မှာရေးသားထားပါတယ်။ယူကရိန်းစစ်တပ်ကတော့ရုရှားတိုက်ခိုက်ရေးဒရုန်းတစ်စင်းကိုဖျက်ဆီးလိုက်နိုင်တယ်လို့ဒီနေ့ပဲပြောပါတယ်။ယူကရိန်းရဲ့စစ်ရှေ့တန်းစစ်မျက်နှာတစ်လျှောက်မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ယူကရိန်းမျိုးတွေကိုရုရှားကဒရုန်းတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်လို့ Brussels မှာရောက်နေတဲ့ NATO အဖွဲ့အတွင်းရေးမှ Mujo, Jan Stotan Bagale, Jotabare, Nidu Nangajai, Winjirine, Nayaja, Dwisomu Matangimale, Nidu Mohammed Dunine, Ukraine Dre, a Taubani, Sele, Pambu Bibu, Stotan Bagatang Sutabare, Russia Tamra, Vladimir Budingaro, Lame, Tone Dima, Gawe, Tonsego, Nasanga Yaga Noti, Dumimu Dretanilaniga, Lama Yito, a deep UK variation.
The show Mune Pansi Kantare, Wall Street Janet, the Din Chow, Evan, Jasko, Visco, Titan, Tatu, Labare. Tugo, Natana Sully, and White Tones, Yeneti, Chonon Tabu, Rashanang, and Moscow, Tiayun, Tiungani, Titan, Akulu, Tatu, Laitelu, Rasha, the Din, Tanariga, Genia Ladawa, American, the Din Dabo, Yazu Mune, Patapi, Surjet, Dintare, Athesi, Chaladriha, Lua Chep, Titajang, Dini, Ingani, the Kabit, Diokuma, Sienjet, Chagarale, Chibare. Kasko Visha, the range you go Moscow go, a ship and my towny alama shire, Jakarta ring bag mugu, Tuanis in Masla to in Pasi Kangayaraba, the range of American Aluja, Lusangera, Titulu, Nangano, Lua Chep today, Russia, Sibet, Samuzo, Dunga, Lunga, the Kune, but that day, Chella to go, Yaibu, Chuzagerelu, Russia, Federer, Lungjo, Tanagaro, Sosue, Tara Pibare, Jasko Vishne, Wall Street Janegaro, Agulu, Sosuejago, Nyensan Tadalu, American Suyagale, Mayenswa, Tinting Tarap today, so be Pio Tavare, the Shumune Patate, Tati, Athesi, Chella Duguro, Russia, Anaba Induga, Topian Damu, Mashi Deva Wukunya.
And then Yavan Yamava Shizeneku, Yawai Gonaigane Senaiti, Lightomita Seku, Kilohats Tinga Linga Donya, Lightomita Nasanga, Kilohats Titi Shekondonya, Lightomita Donzene, Kilohats Kodongarobian, Senate in Ingrima, Lilamita Diagoze, Kilohats Tinga Kongangani, Pure Tolan Binivarishin.
Inganya, view ye today young Benigo Tisabiniavashi. ဒီယုံမြန်မာနယ်စပ်မှာဖြစ်ပွားနေတဲ့အဓိကမိဖက်နိုင်ငံတွေကြားမှာဆက်ဆံရေးတင်းမာနေခြင်းပါပဲတရုတ်ရေးတဲ့စစ်တင်းမောတုံးစင်ဟာမြန်မာတရုတ်ရေးချောင်းလုံခြုံရေးပူးတွဲလေ့ကျင့်ရေးအတွက်နိုဘမာ
ဒီလိုဆန်းပိုင်းနှုန်းကလည်းရုရှားစစ်သည်မော်တုံးစင်ကပရမဇုံးကျင့်ဖြစ်မြန်မာရုရှားရေးချောင်းလုံခြုံရေးဆိုင်ရာလေ့ကျင့်ငန်းဆောင်ရွက်ဖို့နဲ့ချစ်ကြည်ခီလက်ပတ်ဖို့ရောက်ရှိလာတာလို့ပြောပါတယ်တရုတ်ကတော့စစ်ကောင်စီရဲ့အဓိကမိဖက်နိုင်ငံဖြစ်တယ်လို့မြန်မာစစ်တပ်ကိုအဓိကစစ်လက်နက်ထောက်ပံ့နေတဲ့နိုင်ငံလည်းဖြစ်ပါတယ်ဒါပေမဲ့ 2022年亚细，第五个新加坡的，第六次的摩托车，苏纳阿丹莱斯尼古安迪亚西朗东皮克拉乔，吉本一般的马奥斯特利亚一只的摩托车，马托拉萨姆琼吉亚的奥斯特利亚四的摩，图文巴哈，斯尼尼马贝，帕特马松井，当地有本来兵马，菲律宾两个呢，不对比着，跟来尼格拉巴，菲律宾呢，第六年亚加马罗，当地有本来兵个，将军股被塞木队，人员部员，马加的跟阿萨，对马木队，集团拉给巴嘞。 တရုတ်ကွန်မြူနတီပါတီနိုင်ငံရေးဌာနအကြီးအကဲလီယူဂျောင်ချောက်ကတော့ဆိုနာစနစ်အပ်စံကြောင့်ဂျုံကရရဲ့မတော်တဆမှုပါဂျပန်နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ရေးပြင်းမှာဖြစ်ခဲ့ပြီးဩစတြေးလျရေးတပ်ကဒီဒေသမှာဘာကြောင့်ရှိနေလဲဆိုပြီးဒီနေ့ပဲဩစတြေးလျနိုင်ငံစင်နီမြို့မှာမေကွန်ထုတ်ခဲ့ပါတယ်ဩစတြေးလျရေးတပ်ကဒီခေတ်တန်ရမှုတွေတာဝန်မရှိကြောင်းလည်းညှင်း
ဥမင်လိုင်ကောင်တူးနေတဲ့18ရက်ကြာပိတ်မိနေတဲ့စောက်လို့ရေးဝန်ထမ်း42ဦးကိုကယ်ထုတ်နိုင်မှုအတွက်သူတို့ရှိနေတဲ့နေရာကိုကယ်ဆယ်ဝန်ထမ်းတွေကဒီကနေ့ပိုက်လိုင်းတွေထည့်ပေးလိုက်နိုင်ပါပြီ။မြေကြီးတွေကြောက်ဆောင်တွေကိုတရင်နှစ်ပတ်ကြာကြာတူးဖောက်ပြီးတော့သူတို့ကိုကယ်ယူနိုင်မဲ့ပိုက်လိုင်းတက်ဆင်တဲ့လုပ်ငန်းပြီးမြောက်အောင်မြင်သွားပြီဖြစ်တဲ့အတွက်မကြာခင်မှာပဲသူတို့ကိုကယ်ထုတ်နိုင်မှာမယ်လို့ဥတ္တရာခန်းပြည်နယ်ကအုပ်ချုပ်ရေးမှူးကပြောပါတယ်။တုံးပေကျတဲ့ပိုက်လိုင်းကတက်ဆင်သူတို့ကိုတယောက်ချင်းစီကိုကျိုးနဲ့ဆွဲပြီးတော့ကယ်တင်မဲ့အစီအစဉ်ကိုမကြာခင်မှာစတင်မယ်လို့လည်းပြောပါတယ်။နိုင်ပေါင်း400ကျော်ကြာတူးဖောက်ခဲ့ပြီးတဲ့နော်လူ4ယောက်စီပါတဲ့ကယ်ဆေးအဖွဲ့3ဘွဲ့ကဒီစောက်လို့ရေးဝင်တဲ့41ယောက်ပိတ်မိနေတဲ့ဥမင်လိုင်ကောင်းလေးကိုအရင်ဝင်သွားပြီးတော့ကယ်ဆေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့အမျိုးသားကယ်ဆေးဌာနအဖွဲ့ဝင်တဦးဖြစ်သူစရိတ်အာတာဟက်စနိတ်က New Daily မြို့မှာသတင်းတောက်တွေကိုပြောပါတယ်။ပိတ်မိနေသူတွေကိုကယ်ထုတ်တဲ့နေရာမှာတယောက်ကို3မိနစ်ကနေ5မိနစ်ကြာကြာနိုင်တယ်လို့လည်းဆိုထားပါတယ်။ဥမင်လိုင်ကောင်းတရှိရနေရာမှာလူနာတင်ရင်တွေအင်္ဂါနေ့မွန်းလယ်ပိုင်းကလေးကစောင့်နေကြပြီးတော့လူမြောက်လာသူတွေရဲ့နောက်ဆက်တွဲအခြေအနေတွေကိုကုသနိုင်မှုတွေအဲ့ဒီမှာထိတ်တန့်ဆေးဘက်ဆိုင်ရာအထူးကျွမ်းကျင်သူတွေကလည်းစောင့်နေကြပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာတော့အစိုးရနဲ့ကမ္ဘာတန်ရှိဆုံး Community သဘုံတွေငြိမ်းချမ်းရေးပြန်ဆွေးနွေးဖို့ရှိနေတယ်လို့ပြောလိုက်ပါတယ်။ကမ္ဘာမှာတက်တန်းအကြာဆုံးပုံကံမှုတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကမော်ဝါဒီကွန်မြူနတီသဘုံတွင်နဲ့အစိုးရကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆောက်ဖို့သဘောတူလိုက်ကြောင်းအစိုးရနဲ့သဘုံနှစ်ဖက်လုံးကဒီနေ့ပဲပြောလိုက်ကြတာပါလက်နက်ကိုင်ပဋိပက္ခကိုငြိမ်းချမ်းတဲ့အနေနဲ့နိလန့်တကျဖြစ်ရှင်းဖို့နှစ်ဖက်လုံးကသဘောတူခဲ့ကြောင်းနော်ဝေးနိုင်ငံအော်စလိုမြို့မှာနိုဝင်ဘာ23ရက်နေ့ကလက်မှတ်ရေးထိုးခဲ့ကြတဲ့ပူးတွဲကြေညာချက်မှာဖော်ပြလိုက်တာပါလူမှုစီးပွားနဲ့နိုင်ငံရေးရမကျေနပ်မှုတွေနက်နက်ရှိုက်ရှိုက်အမြင့်တွင်နေတဲ့ဆိုတာကိုသက်ဆိုင်သူတွေကနားလည်လက်ခံထားကြပြီးငြိမ်းချမ်းဆွေးနွေးညှိနှိုင်းမှုတွေကိုဦးစားပေးမဲ့အခြေခံမှုတွေချမှတ်ဖို့သဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ကမ္ဘာတစ်လွှာကွန်မြူနတီဝါဒခေါင်းဆောင်လာခဲ့ရာကဆင်းရဲချမ်းသာကွာဟမှုကြုံတွေ့နေရတဲ့ဖိလစ်ပိုင်နိုင်ငံမှာမော်ဝါဒီသဘုံတွေရဲ့လှုပ်ရှားမှုတွေက1969ခုနှစ်မှာစတင်လာခဲ့တာပါ1980ပြည့်လွန်နှစ်တွေကလှုပ်ရှားမှုအားကောင်းဆုံးအချိန်မှာအင်အား26000လောက်ထိရှိနေခဲ့ပေမဲ့အခုအခါတော့2000လောက်ပဲရှိတော့မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာVOA American တိုင်းရဲ့နိုဝင်ဘာ28ရက်အင်္ဂါညသတင်းလေးကိုမက်ခင်လေးနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေလှည့်ပါပထမဆုံးကတော့ရှမ်းမြမူဆယ်105မိုင်ကုန်သွယ်ရေးစုံမှာတိုက်ပွဲပြင်းထန်ခဲ့တာပါတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကနေရာဖြစ်တဲ့မူဆယ်မြို့နယ်105မိုင်ကုန်သွယ်ရေးစုံမှာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တပ်တွေကြားတိုက်ပွဲပြင်းထန်နေပြီးနှစ်ရက်တာတိုက်ပွဲအတွင်းမှာကလေးငယ်တွေအပါအဝင်အရသာ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့20ကျော်လောက်ထိခိုက်ဒဏ်ရာရထားကြောင်းဒေသတွင်းရင်းမြစ်တွေကပြောနေပါတယ်။တစ်တုံညာနှစ်ခုစစ်စင်တလတာကာလအတွင်းမှာအရသာသေဆုံးသူ80ကျော်နဲ့ထိခိုက်သူ120ကျော်နေပြီဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစောဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကဝင်ပေါက်မူဆယ်မြို့ရဲ့9မိုင်အကွာမှာရှိတဲ့105မိုင်ကုန်သွယ်ရေးစုံမှာဒီလ29ရက်နေ့ညနေပိုင်းကလေးကတိုက်ပွဲတွေစတင်ခဲ့တာပါဒီတိုက်ပွဲအတွင်းလက်နက်ကြီးပစ်ခတ်တာလေကြောင်းကတိုက်ခိုက်တာနဲ့ drone နဲ့ဘုံကျဲတာတွေကြောင့်အရသာပြည်သူအနည်းဆုံး5ဦးသေဆုံးခဲ့ပြီး20ကျော်လောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းမူဆယ်ဒေသခံတဦးက VOA ကိုပြောပါတယ်
အမေကကျန်နေတယ်လာချတော့ဗနာမမေကနောက်ပြီးနွားချံနေတာသူလေးတွေရှိတယ်အမိုင်းတော့ပတ်ရှိတာဒီက3ယောက်ရှင်မနက်ကြတော့ချောင်းခွဲလောက်ချင်တယ်။အဲ့ဒါလည်းဘုံရှိတာပေါ့နော်ဒီအမြောက်ကောင်းနေမှာ။အဲ့ဒါရှိတယ်။ရှိတာကတော့3ယောက်ကလေးတစ်ယောက်ကခြေထောက်တွေပြတ်သွားတယ်။အခုလေးတင်3နိုင်ခွဲလောက်ကဖြစ်သွားတဲ့ဥစ္စာမှန်မှုပေါ့နော်။အဲ့ငါမှလည်းခက်ရက်ကိုသူတို့မိသားစုလေးယောက်ရှိမှတယ်နဲ့။အခုကကလေးကဒီစပေးရှောင်းမှာရောက်လာတယ်။7နှစ်နဲ့7နှစ်ပေါ့နော်။ဒီနေ့နေကြတော့အိမ်မှာပြေးနေရတော့ရတယ်။နေနေတော့ငါကျောခုန3ခွဲလောက်ပါလား။မနေ့ကတယောက်တည်းတည်းအောင်မလာတော့ရရှိရ။အမြောက်နဲ့ဖြူရဲ့ဥစ္စာတွေပဲပါလား
။ဆေးရုံကခွဲစိတ်ကုသဆောင်မှာလဲအယောက်20ကျော်လောက်လာရောက်ဆေးကုသမှုခံယူနေတဲ့အကြောင်းပြောပါတယ်။တအောင်အမျိုးသမီးအဖွဲ့ TWO ကတော့မနေ့ကနဲ့ဒီကနေ့အထိ4ယောက်တည်ဆုံတဲ့စီးရင်ကိုစုဆောင်းရပြီးထိခိုက်ဒဏ်ရာသူ10ဦးကျော်ရှိကြောင်းပြောပါတယ်တရား5မိုင်ကုံတွယ်ရေးစုံတိုက်ပွဲမှာညီနောင်မဟာမိတ်တပ်အဖွဲ့ဝင်တအောင်တရားနယ်လေးနဲ့ကိုကန့် MNDAA တို့က26ရက်နေ့ကစတင်ပြီး drone နဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပြီး29ရက်နေ့မှာတိုက်ပွဲပြင်းထန်လာတာဖြစ်ပါတယ် TNL ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတိုက်အိုက်ကျော်ကတော့ဒီကနေ့၁၅မိုင်တိုက်ပွဲသတင်းမရှိကြောင်းနဲ့28ရက်နေ့ညကတိုက်ပွဲပြင်းထန်ခဲ့ကြောင်းအခုလိုပြောပါတယ
်။ဟုတ်ကဲ့အဲ့ဘက်မှာတော့ဒီဘာမှသတင်းတက်လာတာမရှိသေးဘူး။28ရက်နေ့ညကတော့၁၅မိုင်မှာဖြစ်တဲ့ထရပုံတွေနဲ့လက်နေကြီးတွေနဲ့ဒီအလီတွေပြစ်ခတ်တခဲမှုတွေရှိတယ်။ဒီပြစ်ခတ်တဲ့လူနေတွေထိခိုက်ပျက်စီးတာတွေရှိတယ်လို့ဒီကအရက်အံပက်ဒီဆုံးဒါလေးရှိတဲ့ဒီအာတန်ရတာလည်းရှိတယ
်ဒီလ25ရက်နေ့ကတော့မူဆယ်မြို့နယ်ကကျင်ဆန်းကြော့ကုံတွယ်ရေးဂိတ်ကိုကိုကန့် MNDA တပ်ဖွဲ့ကတိုက်ခတ်သိမ်းယူခဲ့ပါတယ်ဒီကနေ့နမ်ခမ်းမြို့စကန်းသစ်မှာတိုက်ပွဲဖြစ်ကြောင်းနဲ့28ရက်နေ့ကကြောင်မဲဘက်မှာတိုက်ပွဲပြင်းထန်ခဲ့ကြောင်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းဒေသကလူခွင့်ရေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့တောင်အမျိုးသမီးအဖွဲ့ TWO က2029စစ်စင်ရေးစတင်ခဲ့တဲ့တလအတွင်းမှာအရသာထိခိုက်သေးဆုံးသူ82ဦးရှိခဲ့ပြီးအဲ့ဒီထဲမှာအသက်တစ်နှစ်ကနေ16နှစ်ကလေးအရွယ်26ဦးပါဝင်ကြောင်းနဲ့ထိခိုက်ဒဏ်ရာရသူ125ဦးရှိပြီးစစ်ဘေးရှောင်ပြည်သူပေါင်း6400ခန့်ရှိတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျ
တိတညာနှစ်ခွန်စစ်စင်တလတာအတွင်းရှမ်းမြမှုဆယ်105မိုင်ကုံသွေးစုံထိတိုက်ပွဲပြင်းထန်လာတာကိုကိုဇော်ဝက်လိုင်းပြောပြခဲ့တာပါအခုတော့ကရားဒေသစစ်ဘေးရှောင်တွေအရေးပေါ်အကူအညီလိုအပ်နေတာပါကရားပြည်နယ်ဒေသခေါ် KNI ဒေသမှာတိလေးလုံးစစ်စင်စတင်ပြီးနောက်ပိုင်းစစ်ရှောင်သူရေအတွက်များပြားလာသလိုကုံသွေးလမ်းကြောင်းတွေလည်းပိတ်ဆို့ခံထားရလို့နိုင်ငံတကာရဲ့လူသားချင်းစာနာမှုအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေနဲ့ကွန်ကြီးပေးနေသူတွေကပြောနေပါတယ်ဒီအကြောင်းသတင်းပေးဖို့ထားတာကိုအခြေခံပြီးမဆုမုံပြောပြပေးပါဦးခင်ဗျာ
ကယားပြည်နယ်ဒေသခေါ်ကရင်နီပြည်မှာနိုမာလာ17ရက်နေ့ကစတင်လိုက်တဲ့တစ်လေးလုံးစစ်စင်ရေးအရှိန်ဟာဒီကနေ့အထိရိုက်ကော်မြို့နယ်အနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်ရိုက်ကော်မြို့ကနေစစ်ရှောင်သူဥယေကတော့ခံမှန်းချီ9000ကျော်အထိရှိနေပြီလို့ကူညီပေးနေသူတူက VOE မြန်မာပိုင်းကိုပြောပါတယ်
။9000ကျော်တော့ရှိတာထဲမှာကျွန်တော်3000ခွဲလောက်တော့အဲကျွန်တော်တို့မြို့ဆွတ်ခွာပြီးတော့မှနေဆက်ရဒေသတွေမှာတွားရောက်ခိုးလုံကြတာပေါ့နော်။တချို့ကကျွန်တော်ရှမ်းပြည်တောင်ပိုင်းလင်းလောင်စီဆိုင်တောင်ကြီးလောင်ရွှေအစရှိတဲ့ဒေသမှာကိုဟိုရွှေပြောင်ကြတယ်။တချို့ကကျွန်တော်ဒီမော့ဆိုဘရူဆိုဘက်မှာဟိုပြန်လာပြီးတော့မှဟိုခိုးလုံကြတဲ့ဟာမျိုးတွေရှိတာပေါ့နော်။အဓိကတော့ဘာလို့လဲဆိုတော့သူတို့ရိတ်ခါတော့ရေပေါ်ဟိုဆန်စီစာရေးပေါ်လို့တယ်ပြီးတော့မှဆောင်းအဒီဖြစ်တဲ့ကြောင့်မလို့အနှိမ့်ထွက်တွေလိုအပ်မှုတွေတွေ့နေရတယ်ပေါ့နော်။ဟိုပြောလဲဆိုတော့သူတို့ထွက်လာကြတဲ့ဟာပို့တစ်ထက်ကိုတစ်ခုနဲ့ထွက်လာကြတဲ့လူတွေကများတယ်။များတဲ့အခါကျမှရေးပေါ်ဟိုဒီထောက်ပံ့မှုတွေလိုအပ်မှုတွေရှိနေတော့ပဲပေါ့နော
်။မြေပြင်မှာအမှန်တကယ်ဆစ်ရှောင်နေရသူဥယေကအခုလက်လန်းမီတလောက်စည်ရင်းပြည့်စုံထားတဲ့အရေအတွက်ထက်ပို့ပြီးတော့များနိုင်တယ်လို့လည်းဆိုပါတယ်။2021ခုနှစ်သကောင်စည်ရင်အရာဆိုရင်ကယားပြည်နယ်မှာခံမှန်းကြီးလူဦးရေက3သိန်းနီးပါးရှိပါတယ်ရိုက်ကော်မြို့မှာတော့လူဦးရေက6000ကျော်ရှိပါတယ်ကရင်နီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ KHAI ကလက်လန်းမီတလောက်ပြုစုထားတဲ့စည်ရင်ထဲမှာတစ်လေးလုံးစစ်စင်ရေးစတင်လိုက်တဲ့နိုမာလာ17ရက်နေ့ကနေ28ရက်နေ့အထိအရသာပြည်သူတည်ဆုံးခဲ့ရတဲ့ဥယေကတော့အနည်းဆုံး86ဦးအထိရှိခဲ့ပြီဖြစ်ပါတယ်အဲ့ဒီအထဲမှာအသက်မပြေသေးတဲ့ကလေးငယ်12ဦးလည်းပါဝင်တယ်လို့ဖော်ပြထားပါတယ်။မြို့သိမ်းတိုက်ပွဲတွေစတင်လိုက်ခရဲကရိုက်ကော်မြို့ပေါ်မှာနေထိုင်သူမရှိသလောက်ဖြစ်သွားတယ်လို့ KHAI ရဲ့တာဝန်ခံတဦးကပြောပြပါတယ်
။ဒီလက်ကွာကလည်းနောက်ဆုံးကြံတဲ့မြို့လို့ပြောရမှာပေါ့နော်။ဒီတိကဆကဆာရဲ့ဒီရရန်ကိုဟိုလက်ပက်လက်မြို့လည်းပြောလို့ရမယ်။အဲ့မှာကျွန်တော်တို့ဒီမြို့သိမ်းတိုက်ပွဲကိုစလုပ်တာပေါ့နော်။အခုဆိုရင်ကျွန်တော်တို့ဒီလက်ကော်မြို့ပေါ်မှာနေလို့တော့မရတော့ဘူးတချို့ရက်ွက်ကြိုကြားတွေမှာပဲနေကြတာဟာမျိုးတွေဟိုရှိတော့ပေါ့ဗောနော
်အရက်သားထိခိုက်သေးဆုံးတဲ့အကြောင်းရင်းတွေကတော့လက်နက်ကြီးထိမှန်တာလေးချောင်းတိုက်ခိုက်ခံရတာနဲ့ပြစ်ဒတ်ခံရတဲ့ဖြစ်စဉ်တွေကြောင့်လို့ပြောပါတယ်အဝိတ္တထဲကိုတစ်ခုနဲ့ကိုလွတ်ရုံးပြီးတော့ထွက်ပြေးလာရတဲ့စစ်ရှောင်တွေအတွက်အခြေခံအကူအညီတွေအရေးပေါ်လိုအပ်နေပြီးကုံတွယ်ရေးလမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်ကူညီပေးနေသူတွေမှလည်းအခက်တွေ့နေတဲ့အခြေအနေဖြစ်နေတယ်ဆိုတာကိုအခုလို့ပြောပြပါတယ်
ဒီမော်ဆိုပြုစုဖက်မှာကကြတော့ဟိုကုန်တွေလမ်းကြောင်းမှုကပိတ်ွားပြီပိတ်ွားကကြတော့ဒီရေခါပြက်လက်မှုတွေကျတော့ကြုံတွေ့နေရတာပေါ့နော်။ဟိုမှာဆန်စီစားဝယ်လို့မရအောင်ဓာတ်ဆီတလီတာဆိုရင်1800 တောင်းခေါ်တာထောင်းထီတော့ဈေးတက်နေပြီပေါ့နော်ဒါတော့မှရောင်းမဲ့လူအားမရှိဘူးဖြစ်နေတယ်ဒါတော့ဒီမိုးဆုံးမှာရှိလက်ရှိအခြေအနေလောက်ကောမှာလည်းဒီအတိုင်းမှာပဲခင်ဗျာလောက်ကောမှာလည်းတိုက်ပွဲလေးဖြစ်နေတာပေါ့နော်အခုကျွန်တော်တို့အနေနဲ့ဟိုဟာနိုင်ငံတကာဖွဲ့စည်းတွေကို humanitarian assistance တွေပို့ဖို့များများလိုအပ်လာတယ်ဟိုဟာအင်မန်ဂျစီဖြစ်တဲ့ကြောင့်မို့အရေးပေါ်တုတ်ပွဲမှုကိုလက်များစွာနဲ့တိရောက်စွာတုတ်ပြန်ဖို့အတွက်ကျွန်တော်တို့ခိုင်နေတဲ့ဒီကနေ့ပြောကြားချင်တာပေါ့နော်ဟုတ်
ကယင်းပြည်ကဆစ်ဆောင်နေအတွက်လူသားချင်းစာနာထောက်ထားမှုအရေးပေါ်အကူအညီတွေပြည်တွင်းပြည်ပကနေပေးနိုင်မှုကိုလည်းကယင်းပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားပါတယ်။နိုမာလာတလဲလုံးဆစ်စင်ရေးစတင်လိုက်တဲ့တစ်ချိန်တည်းမှာပဲကယင်းပြည်တပ်ပေါင်းစုတွေကလွိုက်ကော်ဒီမော့ဆိုနဲ့မိုးပြဲမှာရှိတဲ့ဆစ်ကောင်စီတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်ရာကနေနှစ်ဖက်တိုက်ပွဲတွေပိုးပြီးတော့မှပြင်းထန်လာတာလည်းဖြစ်ပါတယ်ရှင်။
ကြရပဲတေလဲလုံးစစ်စင်ရေးပြင်းထန်လာခဲ့ပြီးစစ်ဘေးရှောင်တွေအရေးပေါ်အကူအညီလိုနေတာကိုမဆုမုံတွေ့ပြခဲ့တာပါအခုလဲစစ်ပြန်ပြင်းထန်လာရတဲ့ရခိုင်ဘက်စစ်ကောင်စီပိတ်ဆို့မှုကြောင့်ဒေသခံတွေစာနယ်အခအခက်ကြုံရပြန်တာပါစစ်ကောင်စီနဲ့ရခိုင်နယ်နဲ့ကန်အေးအေးဖွဲ့ကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာကုန်းလမ်းရေလမ်းနဲ့ကုန်းစည်စစ်ဆင်မှုတွေကိုစစ်ကောင တွေနဲ့ပုံရင်ဆိုင်နေကြတာပါစစ်ကောင်စီအနေနဲ့ခီးသွားလိုက်တဲ့ဒီကုန်စည်အစီအစဉ်မှုတွေကိုဆက်ပြီးတော့ပိတ်ထားမယ်ဆိုရင်တော့ဒေသခံပြည်သူတွေအငတ်ပေးအထိကျုံလာနိုင်တယ်လို့ဒေသခံတွေကပြောနေပါတယ်ကိုစန်းကျော်ပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလေးကကုန်စည်စီးဆင်းမှုနဲ့ဒေသခံပြည်သူတွေရဲ့ခီးသွွာလာခွင့်တွေကိုစစ်ကောင်စီကပိတ်လိုက်တာဒီနေ့ဆိုရင်တည်င်းနှစ်ပတ်ကျော်ရှိလာပြီဖြစ်ပါတယ်ဒီမကလာတဲ့ကုန်ပစ္စည်းတွေကိုအဓိကထားစားသုံးနေရတဲ့ရခိုင်ဒေသမှာအခုလိုကုန်စည်စီးဆင်းမှုတွေကိုနှစ်ပတ်ကျော်ကြာပိတ်ထားတာကြောင့်ဒေသခံပြည်သူတွေအကြားစားနေရကအခက်ကြုံလာကြရတာပါရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာဆိုရင်စံကျန်းတိတ်ကိုကြက်နှစ်သိန်းအထိဈေးနှုန်းမြင့်တက်နေတယ်လို့စံရိတ်ခရှားပါလာနေတယ်လို့လည်းမောင်တော်ဒေသခံတူကပြောပါတယ
်။စားစီတလီတာကိုစားစီတလီတာကို9,500ရှိပါတယ်။စံဆိုရင်လည်းစံကျန်းတိတ်ကိုနှစ်သိန်းရှိပါတယ်။ပေါ်ဆက်မွေးတွေရောပါလို့ဆိုရင်နှစ်သိန်းကျော်ပါတယ်။နှစ်သိန်းနှစ်ဆောင်းနှစ်သိန်းသုံးဆောင်းအဲ့လိုမျိုးဖြစ်နေပါတယ်။ဒီနေရာမှာမှတော့လာဖြစ်တော့ခွင့်မပြရတော့ဘာတခုမလေးအစနဲ့အရိခာဒီဘာမှမရောက်တော့အခက်ခဲကြုံရပါလေအခုနေနေပတ်စင်ချီလို့လေးရှာလို့မရတော့ပါဘူး
အခုလို့စစ်ကောင်စီရဲ့ပိတ်ပင်မှုတွေကြောင့်ဒေသခံတွေအလုံးလက်မဲ့ဖြစ်ရတယ်လို့စံပါဝင်အခြားအခြေခံစားတောက်ကုန်စီတွေရှာပလာတာကြောင့်တစ်နေ့လုံးမှတစ်နေ့စားရတဲ့ဒေသခံပြည်သူတွေငက်ပြတ်တာတွေရှိလာတယ်လို့လည်းမောင်တော်ဒေသခံကဆက်ပြောပါတယ
်အပွင့်နည်းဆုံးကြော်ရနေဆိုရင်ကျမတို့တနည်းစားတနည်းဝေဆနေတဲ့သူတွေကငင်းနေကြပါပြီငင်းနေကြပါပြီအလုံးလေးမရှိဘူးဝေလူလေးမရဘူးအဲ့လိုမျိုးငင်းနေကြပါပြီပန်းစင်ရှိတဲ့သူတွေကသာစနိုင်တာပါအခုချိန်မှာ
ဒါအပြင်ကြေးလက်ဒေတာထွက်ကုန်နဲ့ပြီးမကလာတဲ့အခြေခံစားတောက်ကုန်တွေကိုအားထားစားသုံးနေရတဲ့ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာဆိုရင်လေစစ်ကောင်စီရဲ့ပိတ်ပင်မှုတွေကြောင့်ဆန်ရိတ်ခါတွေပြတ်လက်နေတယ်လို့အစမတန်မြင့်တက်နေတဲ့ကုန်စည်နှုန်းတွေကြားနေစားအလုပ်သမားတွေစားဝတ်နေရေးအကျက်တဲတွေနဲ့ရင်ဆိုင်နေကြရတာပါကြောက်ဖြူမြို့စေတီးယားရက်ကွက်မှာနေထိုင်တဲ့အင်ရှင်မတူကတော့တိုက်ပွဲတွေစဖြစ်ကြတဲ့ကအလုံးမရှိတော့တယ်လို့နေဘက်ထမင်းတနက်သာစားနေရတယ်လို့ပြောပါတယ
်အဲ့ဘယ်စားဝတ်နေရေးအခက်ကြီးတွေ့နေပါလေစားဝတ်သားကအလုံးအစားစားအရာရာအလုံးစား
စားဝတ်နေရေးအခက်တွေ့နေရတယ်စားဖို့တောက်ဖို့အစားစားအရာအားလုံးဆန်ကအစဒီလိုပဲမနဲ့တနက်ပဲစားပြီးတော့ညနေပဲဆိုရင်တော့မုံ့ညီထုတ်တွေဝယ်စားပြီးတော့နေနေရတယ်ချက်စားဖို့ဆန်လည်းမရှိသလိုဝယ်ဖို့ပတ်စံလည်းမရှိသလိုဝယ်လို့လည်းမရပါဘူးဆိုပြီးရခိုင်တို့ပြောသွားတာပါဒါ့အပြင်လက်ရှိစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားနေတိုင်းလိုလိုတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းပေါတော်နဲ့ပုံနှကျုံအပါဝင်မြို့နယ်တော်တော်များများမှာစာနေခါအခက်ခဲတွေရှိလာနေပါတယ်စစ်ကောင်စီအနေနဲ့ရခိုင်ပြည်သူတရက်လုံးကိုအခုလိုဆက်ပြီးစာနေရိတ်ခဖျက်တောက်ပိတ်ပင်ထားမယ်ဆိုရင်အခြေအနေပိုဆိုးရွားလာနိုင်တယ်လို့လည်းပေါတော်ဒေသခံအမျိုးသမီးတူကပြောပါတယ
်မြို့ချက်ပြိုးမှဒီလောက်ခွေးဒီထက်ပိုပြီးမှကြာနေဆရာလေးဆိုရင်အကောင်ကဒီရိတ်ခဖျက်ပြိုးမှအငယ်သေးရောက်နိုင်တဲ့အချိန်ရှိတယ်ဒီကမှဒီမှာပြောတဲ့ပုံစံအတိုင်းဆိုရင်လည်းလူတွေပြောဖို့လာဖို့ရှိနေတယ်တစ်ခါကပါလဲဆိုတော့ဖြီးတွေဒီဒက်ဖြီးတို့ပါလို့ရှာနေရတာရှိတယ်ပေါ့ဒက်ဖြီးတွေပါလို့ဖျက်တော့နေရတယ်ရှိတယ်ဆိုဒီခုလိုဆက်ပိတ်ထားမိတယ်ဆိုတော့ပုံစံပေါ်တော့ဒီရခိုင်ပြည်နယ်တိုင်းကဒီနေတဲ့နေကလူတွေအကုန်တော်များများပေါ့ဒီတောင်းနေရှိပြီးတော့အကုန်ဒီစားနေတာပြည့်ပြီးတော့မှဒုက္ခရ
ပြီးခဲ့တဲ့မေလအစောပိုင်းကမူခမုန်တိုင်းကြောင့်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာဒေသခံတွေလုံခြုံတဲ့အမိုးကအောက်ကိုရောက်ဖို့နဲ့စာဝတ်နေရေးအတွက်ရုံးကနေရတဲ့ကြားထဲအခုလိုစစ်ကောင်စီရဲ့စာနယ်ရိတ်ခါဖြတ်တောက်မှုတွေကြောင့်ဒေသခံတွေကြားတပူပေါ်နှစ်ပူဆင့်ပြီးအခက်ပိုကြုံနေကြပါတယ်ရခိုင်ပြည်နယ်အတွင်းအခုလိုပိတ်ဆို့ပြီးတော့စာနယ်ရိတ
ာအခက်ကြုံရတာကိုကုဆန်ကျော်ပြောပြခဲ့တာပါအခုတော့မိခင်တောင်ဆန်းစုကြည်နဲ့ဆက်သွယ်ခွင့်ပိတ်ပင်ခံခဲ့ရတဲ့သားကင်မဲရစ်ပါနေပြည်တော်ချင်းထောင်မှာထိသိမ်းခံထားရတဲ့မိခင်ဖြစ်သူတောင်ဆန်းစုကြည်နဲ့စာရေးသားဆက်သွယ်ခွင့်တောင်စစ်ကောင်စီကမပေးဘူးလို့ကင်မဲရစ်ကပြောပါတယ်တစ်ဖက်မှာလည်းသူကိုယ်တိုင်ဥဆောင်တဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုကူညီရေးလှုပ်ရှားမှုကိုစစ်ကောင်စီကနှီးမျိုးစုံနဲ့ပိတ်ပင်ဖို့လုပ်နေတယ်လို့ကင်ကဆွဆွဲလိုက်ပါတယ်မဟုတ်ရင်ချင်းတိုင်းပြပြပေးပါအောင်ခင်ဗျာ
မိခင်နဲ့တွေ့ခွင့်ရဖို့သက်ဆိုင်ရာတရားဝင်လမ်းကြောင်းတွေကတဆင့်စ조사ခဲ့ပေမဲ့စစ်ကောင်စီကတော့တိုက်ရိုက်တရားဝင်ဆက်သွယ်ပြောဆိုတာမျိုးအခုချိန်ထိမရှိခဲ့ဘူးလို့ VOE ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းချိန်မှာကင်အရစ်ကပြောပါတယ
် The fact is they haven't allowed me to communicate with her
အဓိကချက်ကတော့သူတို့ကကျွန်တော်ကိုအမေနဲ့ဆက်သွယ်ခွင့်မပေးခဲ့ပါဘူးဒါအပြင်အမေအတွက်ထောင်ဝင်စာနဲ့တခြားအသုံးဆောင်စီးပွားပစ္စည်းတွေကိုလည်းပေးပို့ခွင့်မပေးခဲ့ပါဘူးတခြားနိုင်ငံကြီးကျင်းသားတွေကတော့မိသားစုတွေစီကစာကိုလက်ခံခွင့်ပြုထားတယ်လို့စစ်ကောင်စီကပြောပေမဲ့ကျွန်တော်ကတော့အမေစီစာရေးခွင့်တောင်မပေးပါဘူးအဲ့လိုမျိုးအခြေအနေမျိုးမှာအမေနဲ့တွေ့ခွင့်ပေးပါလို့ကျွန်တော်သူတို့ကိုဘယ်လိုခွင့်ပြုချက်တောင်းခံရမလဲဆိုတာစဉ်းစားလို့မရပါဘူ
းဒါပြင်လွန်ခဲ့တဲ့နှစ်လကတည်းကမိခင်စီပို့ထားတဲ့စာတစောင်အပါအဝင်ထောင်ဝင်စာနဲ့ဆေးဝါးပစ္စည်းတွေရောက်မရောက်ဆိုတာကိုလည်းမသိရဘူးလို့ကင်မဲရစ်ကဆိုပါတယ်ဒေါက်ဆန်းစုကြည်ကိုတားဖြစ်သူကတရားဝင်တွေးခွင့်တောင်းလာရင်တွေးခွင့်ပေးဖို့စဉ်းစားသွားမယ်လို့စစ်ကောင်စီဘက်ကအောက်တိုဘာလကုန်မှာမီဒီယာကနေတဆင့်ပြောဆိုခဲ့တာပါ။အဲ့ဒီလိုပြောဆိုခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီဘက်ကတက်ဆိုင်ရာဆက်သွယ်ရေးလမ်းကြောင်းတွေကတဆင့်သူ့ကိုဆက်သွယ်ပြီးတရားဝင်အကြောင်းကြားတာမျိုးမလုပ်ခဲ့ဘူးလို့ကင်အရစ်ကဆိုပါတယ်
။ Again the militaryissued some statement via the press that I could
ထပ်ပြီးတော့ပြောရမယ်ဆိုရင်ကျွန်တော်အနေနဲ့တရားဝင်တောင်းဆိုလို့ရတယ်ဆိုပြီးတော့စစ်ကောင်စီကသတင်းမီဒီယာတွေကတဆင့်ပြောဆိုခဲ့တာမျိုးရှိခဲ့ပေမဲ့ British နိုင်ငံမှာရှိတဲ့သူတို့ရဲ့တန်ယုံဒါမှမဟုတ်နိုင်ငံရေးဌာနကနေကျွန်တော်ကိုဆက်သွယ်ပြောဆိုတာမျိုးလုံးဝမရှိခဲ့ပါဘူးအဲ့တော့ကျွန်တော်ဘက်ကအဓိကဖြစ်နေတဲ့ချက်ကသူတို့ပြောရဲဆိုတာတွေကိုကျွန်တော်ယုံကြည်လို့မရဖြစ်နေတာပါ
အသက်88နှစ်အရွယ်ဒေါက်ဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အာဂတိလိုက်စားမှုဆွဲချက်တွေအပေါ်စီရင်ချက်အဖြစ်ထောင်ဒဏ်33နှစ်ချခဲ့ခြင်းသူ့ကိုရှင့်တွေကထောင်ထဲမှာနောက်ဆုံးတွေ့ခဲ့ရတာဖြစ်ပါတယ်။နိုင်ငံရေးအခြေအနေတွေအနေနဲ့မိသားစုဝင်တွေနဲ့တွေ့ဆုံခွင့်ရှိတာသူတို့ပေးပို့တဲ့စာရီထောင်ဝင်စာအသုံးဆောင်စေဝါပစ္စည်းတွေကိုလက်ခံပိုင်ခွင့်ရှိတဲ့အခြေခံလူခွင့်ရေးကိုစစ်ကောင်စီကဖိနှိပ်ပစ်ပယ်ထားတာဟာသူတို့စတင်အာဏာသိမ်းကလေးကဖြစ်တယ်လို့ကင်အရစ်ကပြောပါတယ်။လွန်ခဲ့တဲ့နှစ်လကလေးကအချင်းထောင်ထဲမှာဒေါက်ဆန်းစုကြည်ရဲ့ကျက်မာရေးဆိုးရွားနေကြောင်းသတင်းတွေထွက်ခဲ့ပြီးတဲ့နောက်ပြန်ပြီးကောင်းမွန်လာတယ်လို့တော့သတင်းကြရကြောင်းကင်အရစ်ကဆိုပါတယ်။တချိန်တည်းမှာမြန်မာနိုင်ငံမှာစစ်ကောင်စီကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်မှုတွေအရှိန်ဟုန်ကြီးမားနေတယ်လို့ပြည်သူအတွက်လူသားချင်းစာနာမှုအကူအညီတွေမကြုံစဘူးအထူးလိုအပ်နေတယ်လို့ကင်အရစ်ကပြောပါတယ်။လက်ရှိသူဦးဆောင်တဲ့ Freedom Tattoo Campaign လှုပ်ရှားမှုကိုနိုင်ငံတကာမှာစတင်နေပြီးဗြိတိန်စတာလင်ပေါင်တသိန်းနီးပါးရရှိနေပြီဖြစ်တယ်လို့ကင်အရစ်ကဆိုပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာ Freedom Tattoo Campaign ကိုအပိုင်းနှစ်ပိုင်းခွဲလုပ်ခဲ့ချိန်မှာဒုတိယပိုင်းဖြစ်တဲ့ဖျော်ဖြေရေးနဲ့အစားအစာရောင်းချမှုကိုထိုင်းအာဏာပိုင်တွေကလာရောက်ပိတ်ပင်ခဲ့တဲ့အပေါ်မှာတော့အတော်လေးစိတ်မကောင်းဖြစ်ရကြောင်း Kim Harris ကပြောပါတယ
် Well it's very sad to hear that Thais are stopping
ဒီကြိုးစားနာထောက်ထားမှုဆိုင်ရာအကူအညီတသက်အတွက်ပဲလုပ်တဲ့ပွဲကိုထိုင်းအာဏာပိုင်ဘက်ကပိတ်ပင်တားဆီးခဲ့တဲ့သတင်းကိုကြားရတဲ့အတွက်ကျွန်တော်တကယ့်ကိုစိတ်မကောင်းဖြစ်ရပါတယ်ဖြစ်နေတာကဒီပွဲဟာလက်နက်ကင်လှူရှာမှုအတွက်ငွေရှာတာဖြစ်တယ်ဆိုပြီးတော့မြန်မာစစ်တပ်ကနေပြီးတော့ထိုင်းဘက်ကိုလှမ်းပြောတာဖြစ်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒီကမ်ပိန်းအစကတည်းကရှင်းရှင်းလင်းလင်းပြောထားတာပါ။ဒီလှူရှာမှုဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတသက်အတွက်ပဲဖြစ်တယ်လို့ကျွန်တော်အတိအကျပြောတာပါ။မြန်မာစစ်တပ်ကသာလူသားချင်းစာနာမှုအကူအညီတွေကိုလက်နက်တပွဲအသုံးချနေတာကိုနိုင်ငံတကာကကောင်းကောင်းသိထားပါတယ်။ဒါကြောင့်မလို့ခုလိုမျိုးလုပ်ရက်ကအထောက်ပံ့အကူအညီတွေကိုစစ်ကောင်စီကပိတ်ပင်တာလက်နက်တပွဲအသုံးချရဲဆိုတဲ့တက်တီတာတကာတစ်ခုပါပဲ
လက်ရှိမြန်မာပြည်တွင်းမှာတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရသူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရဖို့အာယုံဆိုင်ကြိုးစားလှုပ်ဆောင်နေကြောင်းကင်မဲရစ်က VOA ကိုပြောကြားခဲ့ပါတယ်ရှင
်။ဒေါက်ဆန်းစုကြည်ရဲ့သာမိခင်နဲ့ဆက်သွယ်ခွင့်မရသေးတာကိုမှတ်ယူနိုင်ပြောပြခဲ့တာပါ။ VOA ရဲ့အခုလိုအင်ကာညသတင်းပေးပို့ချက်တွေအပြီးမှာတော့ချင်းဘက်မျိုးသိန်းတိုက်ပွဲနောက်မြေကြီးရောစာလေသမားဘုရားနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်အပါအဝင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ကိုချိန်ဆက်ရပါပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။ VOA American တန်ရဲ့နိုဝင်ဘာ28ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့တက်ရိုက်ပြောပြနေပါတယ်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းညယူဝက်မှာတော့အင်္ဂါညတိုင်းပြောပြနေကြမြေကြီးဩဇာလေသမားဘုရားနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်နောက်အမေရိကန်နိုင်ငံသတင်းဆောင်မနဲ့ကမ္ဘာတစ်လွှာခီးသွွားအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့ချင်းဘက်ဟာခါမျိုးသိန်းတိုက်ပွဲနှစ်ဖက်ထိခိုက်သေဆဲမှုတွေရှိခဲ့တာကိုပြောပြပေးပါမယ်။မျိုးသိန်းတိုက်ပွဲပထမအဆင့်အနေနဲ့ဟာခါမျိုးမှာစစ်တပ်တဆွဲထားတဲ့နေရာတွေကိုဟာခါ CDF က၂ရက်ဆက်တိုက်ဝင်ရောက်ပစ်ခတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒီနေ့မနေ့ပိုင်းမှာတော့လက်လက်ကြီးပြစ်ခတ်တာတွေရှိပေမဲ့မြို့ရင်းမှာပုံမှန်တိုက်ပွဲမဖြစ်ပဲပုံမှန်ရှိနေတယ်လို့ပြောပါတယ်ကိုခမောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုဒီလနိုဝင်ဘာ26ရက်နေ့နိုဝင်ဘာ29ရက်တို့မှာဟာခါ CDF က၂ရက်ဆက်တိုက်ဝင်ရောက်ပြစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်နိုဝင်ဘာ26ရက်နေ့မှာမြို့သိန်းတိုက်ပွဲပထမအဆင့်အနေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်နိုဝင်ဘာ29ရက်နေ့မှာတော့တနင်္ဂနွေလုံးခုခံတော်လှန်စစ်အရှိန်မြင့်တဲ့အနေနဲ့ဝင်ရောက်ပြစ်ခတ်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဟာခါ CDF ပြောရေးဆိုခွင့်ရှိသူတဦးကအခုလိုပြောပါတယ
်26ရက်နေ့ညရဲ့ပြီးတော့29ရက်နေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပါတယ်ဗျဝင်ပြေးညရဲ့ပြီးတော့6လမ်းစုံကျောပုတ်ကဲ့ရဲ့ပြီးတော့266အဲ့ဒီနေရာတွေကိုကျွန်တော်တို့သွားပြီးကြည့်တာပါဟုတ်ကဲ့ဗျာလို့ဒီနေ့ဟာတော့တော့ခဏဟွာနားထားတာနားထားပါတယ်ဗျာအချိန်တွေကိုကြည့်ပြီးတော့ဒီတိုင်းပဲနေရာချထားတာပါဗျာဟာလို့အရင်ဟာလို့ဒီကျွန်တော်တို့ပြန်ပြီးထောက်ရှာမှာပါပဲတို့တော့ဘယ်လောက်အလောက်ကြတယ်ဆိုတဲ့ဇင်းတွေကျွန်တော်တို့ပြန်ကြထားတယ်ပြီးတော့ကျွန်တော်တို့ဖက်ခမကျွန်တော်တို့ပတ်ပါလေဟွာထိခိုက်တာရရတဲ့တွေလေးရှိတယ်ဒါပေမဲ့စူးရင်လက်ချင်းချင်းဟာတော့မရှိဘူးဗျာ
ထုတ်ပြန်ချက်ထဲမှာတော့စစ်တပ်ဘက်က9ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ဟာခါ CDF ကဖော်ပြထားပြီးသေဆုံးဒဏ်ရာရတာနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိပါဘူးတိုက်ပွဲတွေဖြစ်ပြီးနောက်ရက်နိုဝင်ဘာ28ဒီကနေ့မနေ့ပိုင်းမှာဟာခါကနေထန်တလန်ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကလွဲပြီးပုံမှန်သွားလာနေကြတယ်လို့မျိုးကန်တူကအခုလိုပြောပါတယ
်ဒီနေ့တော့ကျွန်တော်တို့အတိုင်းမကြပါဘူးကြားအခုချင်းတော့ကောင်းတယ်လို့ဟောလည်းနေကြည့်တော့ပြတာနေပိုင်းမှာဟာခါနေဆန်တလိုင်းကိုဆန်းကြည့်တယ်ပြင်းတယ်ကားကြီးရခိုင်နာတို့ပြတော့ပြတာလည်းဘာမှမရှိဘူးဒီနေ့လည်းရဲတွေတော့လိုက်မှာလို့ရှိတယ်ဝလန်းစုံတို့ဘာလို့မှလို့ရှိတယ်လည်းဟောလူတွေကိုပြတာတော့မရှိပါဘူးဒီနေ့ကျွန်တော်ဒီဘောက်ပေါ်တော့
မျိုးကန်တွေကတော့တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်တာရှိပေမဲ့ဒေသခံပြည်သူတွေအထူးအကဲမရှိဘဲတိုက်ပွဲတွေဆွံ့နွဲဖို့ပြင်ဆင်ထားတယ်လို့လဲဟာခါ CDF ကပြောပါတယ်။အရင်ကလည်းမြို့တွင်းစစ်တပ်တပ်ဆွဲထားတဲ့နေရာကိုဟာခါ CDF ကဝေရောက်ပစ်ခတ်တာတွေရှိခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
။ဟာခါမြို့သိမ်းတိုက်ပွဲနှစ်ဖက်ထိခိုက်ကြဆုံးရှိခဲ့တာကိုကုခမောင်စုံမင်းပြောပြခဲ့တာပါ။အခုတော့ကုခမောင်စုံမင်းပဲဆွေးနွေးထားတဲ့မြေကြီးဩဇာလေသမားဘုရားအစီအစဉ်မှာစစ်ကောင်စီလေကြောင်းရန်အောက်ကချင်းကရဒေသခံတောင်သူတွေရဲ့အခက်အခဲကိုပြောပြထားပါတယ်။ချင်းပြည်နယ်နဲ့ကရပြည်နယ်ဒေသခေါ်ကင်နီဒေသမှာလက်လက်ကင်တော်လိုင်းတပ်ဖွဲ့တွေကနေမြေစုမမှုတွေပြန်လည်ရရှိလာတဲ့အတွက်အရင်ကစွန့်ပစ်ခဲ့ရတဲ့တောင်ယာနဲ့လေယာတွေမှာပြန်လည်စိုက်ပျိုးလိမ့်နိုင်လိမ့်မယ်လို့ဒေသခံတွေကတော့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေရဲ့လေကြောင်းရန်ကိုတော့သူတို့ကစိုးရိမ်နေကြဆဲဖြစ်ပါတယ်။ဒီအကြောင်းလေ့လာထားတဲ့ကိုခမောင်စုမင်းစုစည်းပြောပြပေးပါအောင်ခင်ဗျာ
။ပြည်က ခဲ့တဲ့2021ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းရက်တွေကတတိုင်းတပီလုံးနီးပါးအုံကြွဆန့်ကျင်ခဲ့ကြရမှာချင်းပြည်နယ်လည်းပါဝင်ခဲ့ပါတယ်။အဲ့ဒီအထက်မှာချင်းပြည်နယ်တောင်ပိုင်းမင်းတပ်မျိုးကပြည်သူလူထုဟာဆိုရင်ဗဲမေကန်စစ်တပ်ရဲ့မတရားအကြမ်းဖက်မှုကိုရိုးရာတူမီလက်နက်တွေနဲ့ပထမဆုံးခုခံတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနောက်နယ်မြေကျွမ်းကျင်မှုကိုအသုံးချပြီးစစ်ကောင်စီရင်တန်းကိုတိုက်ခိုက်ခဲ့ရမှာခင်မီလက်နက်တွေအများအပြားရရှိခဲ့ပြီးလက်နက်ကင်တပ်ဖွဲ့ဖွဲ့စည်းခဲ့ပါတယ်။တစ်ဆက်တည်းဆိုသလိုအနီးရှိမတူပီမြို့အပြင်ချင်းပြည်နယ်မြောက်ပိုင်းအထိလက်နက်ကင်ခုခံမှုတွေအများအပြားပြန့်နှံ့သွားခဲ့ပါတယ်။စစ်ကောင်စီကလည်းချင်းပြည်နယ်တောင်ပိုင်းကမင်းတပ်မတူပီနဲ့မြောက်ပိုင်းကထန်တလန်မြို့တွေကပုံကံမှုတွေကိုအပြင်းထန်အကြမ်းဖက်ဖိနှိပ်ခဲ့တဲ့အတွေ့မြို့လူထုအားလုံးမြို့ကိုစွန့်ခွာထွက်ပြေးခဲ့ကြရပါတယ်။မြောက်ပိုင်းကထန်တလန်မြို့မှာဆိုရင်စစ်ကောင်စီက၅ချိန်နဲ့မနေမိတိုက်ရှို့ခဲ့တဲ့အတွေ့တစ်မျိုးလုံးပျက်စီးကုန်ပါတယ်။အဲ့ဒီအချိန်ကစစ်ကောင်စီတပ်တွေဟာမြေပြင်မှာလဲစိုးမိုးမှုရနေတဲ့အတွေ့နယ်မြေကျွမ်းကျင်မှုရှိတဲ့ချင်းပြည်နယ်ဒေသကာကွယ်တပ်ဖွဲ့တွေရပ်တည်လို့မရအောင်အ धिक တောင်ယာစိုက်ခင်းတွေကိုဖျက်ဆီးတာတောင်ယာမသွားရဲအောင်ချိန်ချောက်တာတွေလုပ်ပြခဲ့ပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်မနှစ်2022ခုနှစ်ကဆိုရင်ချင်းပြည်နယ်တပီနယ်လုံးနီးပါအဓိကအသက်မိုးဝမ်းကြောင်းဖြစ်တဲ့တောင်ယာစိုက်ပျိုးရေးလုံးဝနီးပါရပ်ဆိုင်းသွားခဲ့ပါတယ်။အဲ့ဒီလိုတွေအတွက်ချင်းလူထုတွေဟာဆိုရင်အိန္ဒိယနယ်စပ်ကိုထွက်ပြေးခိုလုံခဲ့ကြရမြေပြန့်ကမြို့တွေမှာသွားရောက်ခိုလုံခဲ့ကြရပါတယ်။ဒီလိုနဲ့အပြစ်ခံရဆဲထားတဲ့ချင်းမျိုးသားတပ်ဦး CNF ကလည်းစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်ခဲ့သလိုချင်းဒေသကာကွယ်တပ်ဖွဲ့တွေကလည်းဒေသအနှံ့မှာလက်နက်ကင်ပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တဲ့အတွေ့ဒီနှစ်အစောပိုင်းကတည်းကနယ်မြေစိုးမိုးမှုတွေတဖြည်းဖြည်းရရှိလာခဲ့ကြရာအခုဆိုရင်စစ်ကောင်စီတပ်တွေဟာမြို့ပေါ်တွေမှာအထိုင်စခန်းတွေတပ်စခန်းတွေထဲလောက်မှာပဲရှိပါတော့တယ်အဲ့ဒီအတွက်ချင်းလူထုတွေဟာမိမိတို့ခြေရွာတွေကိုတစတစပြန်လဲဝင်ရောက်လာကြသလိုရှင်းနှစ်မှာတော့တောင်ယာလုပ်ငန်းတွေပြန်လဲစတင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်ဒေသခံချင်းပြည်ရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF နဲ့ချင်းလူအခွင့်အရေးအဖွဲ့ CHRO အဖွဲ့ကပူးသေးရကအခုလိုပြောပါတယ်။
လောလောဆယ်ခုချိန်ထိတော့လုံနိုင်ရှိတော့များတယ်ဒါပေမဲ့ပြောလို့မရဘူးဒီလေကြောင်းရန်ကုန်တို့အရန်ဆိုးရင်လည်းတို့ပေါ်ပေါ်တင်တွန်းလုံနိုင်မလားဆိုတာလည်းနည်းနည်းထည့်စဉ်းစားဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ဟိုစီးရေးထုံချမှုမရှိတဲ့နေရာဘာမှတိုက်ပွဲမရှိတဲ့နေရာမှာလည်းစစ်ကောင်စီတပ်ကပဲအာဘုံကျဲတိုက်ခိုက်တာအများကြီးရှိတယ်ဆိုတော့အဲ့ဒါကိုပြည်သူတွေကအလတ်နဲ့ကြတဲ့စိုးရင်ကြတာကြောက်ရွံ့ကြတာပေါ့နော်ဒီတဲ့တိုင်းပဲချင်းပင်နေမှာဆင်းချေပြန်တောင်ရစင်းဒီနဘက်ဒီကအားထားပြီးတော့စာဝတ်နေရေးအဲ့တတို့ပြုံးကန်ကြတယ်လေအဲ့ဒါဆက်ချက်လို့ကိုလို့ရမယ်အနေထားတော့ရှိတာဒါပေမဲ့သူတို့ဆိုရင်လည်းတော့အခုလေကြောင်းရန်ကိုပဲအများရန်သူတို့အထက်တက်နေကြတော့ဗောနော်စစ်ရန်နေလက်ဖြစ်ဖြစ်အဲ့ဒီတိုက်လေရင်ပဲသူတို့ပြန်တာရှိတယ်ကိထောက်နေရင်လားအဲ့ဒါတော့ပုံမှန်သူတို့ပြန်တာရှိတာဗောနော်အဲရဟရင်တွေကတော့ပုံမှန်ပြန်တမ်းတယ်အဲ့လိုသဘောရှိတယ်ပြီးတော့ကျောင်းနဲ့ချင်းပင်နယ်မှာခုနောက်ပိုင်းဆိုရင်အခုလောလောဆယ်ချင်းကြီးရတော့နေပင်ထိုးစစ်ရှင်ပို့တော်စစ်ကောင်စီနေနဲ့အခက်အခဲရှိနိုင်တာဗောနော်လေကြောင်းစစ်စင်ရေးကိုပဲပို့ပြီးတော့အားလေးထားတာဗောနော်စစ်တပ်ဒေသတွေအားလုံးစစ်နက်နဲ့အဲ့ဒီဒေသကာကွယ်ရေးတပ်တွေကအားလုံးစုမှုထားတယ်လို့ပြောလို့ရတော့ဗောနော်အခုအဲ့လိုရှင်တွေမြို့တောင်ညာလုပ်ငန်းကစစ်နက်ဒေသမှာလုပ်ကြတယ်ဆိုတော့အလားလာများတာဗောနော်သူတို့ကြောက်တာအကြောက်ဆုံးကတော့လေကြောင်းရန်ကိုပဲသူတို့ကြောက်ဆုံးအဲ့ဒါပြင်တော့သူတို့တိတ်ပြီးတော့စိုးရင်ဆရာသူတို့တို့မရှိတော့ဘူးလို့ဗောနော်အဲ့ဒါတဲ့ကြောင်းအခုဘုံကြောင်းနဲ့ထိုးစစ်စင်ကိုတော့သူတို့မစိုးရင်ရဘူးအဲ့ဒါလေကြောင်းကိုပဲဒီကတည်းကဆိုရင်ကြောက်ရွံ့နေကြတဲ့သဘောရှိတာပေါ့နော်။တောင်ယာဒီ၊လေယာဒီကအဲပတ်ဖို့မှာကိုလည်းသူတို့ကလူချင်းကြဘူးအဲ့ဒါတို့ကြောင့်ရတဲ့နည်းနဲ့တောင်ယာကိုလည်းသူတို့တိုက်ခိုက်လေးရှိတယ်ပြီးတော့လေလေမေကိုလည်းသူတို့ကဖြည့်ဆည်းတာအများကြီးရှိတယ်။တောင်ယာဆိုတာပေါ်နဲ့ကြည့်လို့ရှိရင်တောင်ပေါ်မှာလုပ်တဲ့ဆိုတာတိတာမင်တာတာပေါ့နော်။
အလားတူကြားပြည်နယ်ဒေသအခေါ်ကင်းဒီဒေသမှာဆိုရင်လေအရင်ကစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒေသခံတွေဟာမိမိတို့မျိုးရွာတချို့ကနေထိုင်းနယ်ဆက်စစ်ဘေးဒုက္ခသည်စခန်းတွေအပါအဝင်တခြားဒေသတွေကိုထွက်ပြေးခဲ့ကြရပါတယ်အဲ့ဒီအတွက်တချို့မြို့နယ်တွေမှာဆိုရင်နှစ်စဉ်ပုံမှန်စိုက်ပျိုးပြီးအသက်မွေးမ်းကြောင်းတဲ့လေယာဉ်မြေတွေကိုပါစွန့်ပစ်ခဲ့ကြရပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင်းကစပြီးကရင်ပြည်ဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတိုက်ခိုက်ပြီးနယ်မြေစိုးမိုးမှုတွေပြန်လည်ရရှိလာခဲ့ကြပါတယ်။အ အဲ့ဒီလိုအနေထားကြောင့်ကရင်ပြည်တောင်သူလယ်သမားတွေဟာလည်းမိမိတို့အရင်ကမလုံရဲပဲစွန့်ပစ်ခဲ့တဲ့လေယာမြေတွေကိုပြန်လည်ပြီးထွန်ရဲစိုက်ပျိုးနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းစစ်ကောင်စီကနေလေကြောင်းကတိုက်ခိုက်လာမှာကိုတော့စိုးရိမ်မှုတွေရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးအရင်မြေလက်ဒေသမှာအခြေဆိုင်ရာကနေစစ်အာဏာသိမ်းပြီးနောက်ပိုင်းကရင်ပြည်ဒေသကိုပြောင်းရွှေ့လှုပ်ရှားခဲ့တဲ့ကျေးလက်မြေပရဟိတအဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်။
အခုဆိုရင်တော့ကျွန်တော်တို့ကင်းဒီပြည်နယ်မှာဆိုရင်တော့တောင်တူလေသမားအများစုကဆိုရင်တော့ဒီစစ်ကောင်စီတပ်တွေရဲ့မြေပြင်ထိုးပေါက်မှုကိုတော့တိတ်ပြီးတော့မကြောက်ရတော့ဘူးပေါ့နော်ကြောက်စရာမလိုတော့ဘူးဒီစိုက်ပျိုးရေးအပိုင်းမှာတောင်တူလေသမားတွေအနေနဲ့ပြောရရင်တော့တောင်တူလေသမားတွေစိုးရင်စရာတစ်ချက်တော့ရှိတယ်ပေါ့နော်အဲ့ဒါကတော့အထက်ကဒီစစ်ကောင်စီတပ်ရဲ့အထက်ကလေကြောင်းတိုက်ခိုက်မှုတွေကိုတော့တောင်တူလေသမားတွေကဒါစိုးရင်တိုက်လန့်နေရတာရှိတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒီစစ်ကောင်စီကအချိန်မဟုတ်အခါဟုတ်ဥမာဒီလေယာမြေတွေထဲမှာပုံကျရတဲ့စီရှိဒီသူတွေနေထိုင်တဲ့နေရာတွေမှာလည်းသိရင်လည်းပုံကျချတာလည်းရှိတယ်ပေါ့နော်လက်ရှိအခြေအနေတိုင်းတာမှာဆိုရင်တော့စစ်ကောင်စီကကရင်နီတော်လှန်ရေးအင်အားစုတွေကိုလုံးဝမနိုင်တော့ဘူးပေါ့နော်မနိုင်တော့တဲ့အချိန်မှာသူတို့တွေပါလုပ်လဲဆိုတော့ဒီတောင်သူလေသမားတွေအဓိကနေထိုင်တဲ့နေရာတွေမှာသူတို့လေယာဉ်တွေနဲ့ပုံကျမှုတွေလည်းဒါခဏခဏနေရာအနှံ့မှာပြုလုပ်တယ်ပေါ့နော်ကရင်နီပြည်မှာဆိုရင်တော့ဒီလိုအနေရဲ့ဈာကနေတောင်သူလေသမားတွေကစိုက်ပျိုးတာဖြစ်တဲ့အတွက်သူတို့မှစိုးရိမ်စရာတခုကတော့လေရင်နဲ့ပုံကျမအောင်စိုးရိမ်မှုရှိပါတယ်ဗ
ျ။အညာဒေသကစစ်ဖြစ်ပွားနေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းကဒေသတချို့မှာတော့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့စီးရေလှုပ်ရှားမှုတွေဟာအရင်ကတည်းကပိုပြီးအားကောင်းလာပြီမဲ့စစ်ကောင်စီတပ်တွေရဲ့လေကြောင်းရန်ကောမြေပြင်စစ်ကြောင်းတွေရဲ့ရန်ကပါအရင်အတိုင်းရှိနေပါသေးတယ်။အဲ့ဒီအတွက်အရင်နှစ်တွေကလိုပဲဒေသခံတွေဟာစိုက်ပျိုးရေးလုပ်ငန်းတွေကိုပြစ်ခွာပြီးထွက်ပြေးနေကြရတာရှိသလိုတချို့ဒေသတွေမှာဆိုရင်ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကဝင်ရောက်ကူညီလုပ်ကင်နေတာကိုတွေ့ရပါတယ်ကုလသမဂ္ဂစားနပ်ရိက္ခအစည်းအဝေး WFP နဲ့ FAO အစားအစာနဲ့လေယာစိုက်ပျိုးရေးအဖွဲ့ကလည်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းစားနပ်ရိက္ခမလုံမလောက်ဖြစ်တာတွေပိုပြီးဆိုးလာနေတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
လေကြောင်းရန်ကြောင်းချင်းကရတောင်သူအခက်ခဲကိုခမောက်ဆုံးမင်းပြောပြခဲ့တာပါအခုတော့ဟောင်ဆာရဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်ပါလော်ကောတဝိုက်တိုက်ပွဲတဲ့ကုညီကက်တင်ပြည်နယ်မှုကိုပြောထားပါတယ်နိုဝင်ဘာ17ရက်နေ့ကစခဲ့တဲ့ကြားပြည်နယ်လော်ကောမျိုးတဝိုက်တိုက်ပွဲတွေပြင်းထန်တယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာလည်းများပါတယ်ထိခိုက်ဒဏ်ရာရတဲ့အရတားတော်လင်းရဲဘော်နဲ့လက်လက်ချခဲ့တဲ့စစ်ကောင်စီတပ်သားတွေကို Free Burma Ranger အဖွဲ့ဝင်တွေကဝင်ကဲစေကုသပေးနေပါတယ်။ဟောင်စာပထမပိုင်းဖြစ်ပြပြပေးပါအောင်ခင်ဗျာ
။ဒီစစ်စင်မှာစိတ်မချမ်းမြေ့စရာပြုတ်တံတွေပါဝင်ထက်သွင်းထားတယ်ဆိုတာကိုပထမဆုံးအနေနဲ့အတိပေးလိုပါတယ်။မြန်မာပြည်သူမှာအရှိန်ဟုန်မြင့်တက်လာနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီနဲ့တော်လှန်ရေးတပ်သားတွေဟာနှစ်ဖက်စလုံးအထိခိုက်အကြဆုံးပုံများလာနေပါတယ်။နိုဝင်ဘာလ17ရက်နေ့ထဲကစတင်ခဲ့တဲ့ PNP ပြည်နယ်ရဲ့စခန်းသိမ်းတိုက်ပွဲတွေပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအထိနာပြီးတပ်သားအများပြားလက်နက်ချခဲ့တယ်လို့စစ်ကောင်စီဘက်ကလေရင်နဲ့ပုံကျဲတိုက်ခိုက်နေတာကြောင့်အရပ်သားပြည်သူတွေတေဆုံးခဲ့ပြီးတော့အများစုကနေအိမ်ကိုစွန့်ခွာထွက်ပြေးနေကြရပါတယ်။အဲ့ဒီတိုက်ပွဲတွေထဲမှာထိခိုက်ဒဏ်ရာရတဲ့တာမန်ပြည်သူတွေတော်လှန်ရေးရဲဘော်တွေနဲ့ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သားတွေကိုဝင်ရောက်ကယ်ဆယ်ပြီးတော့စေကုသပေးနေတဲ့ Free Burma Ranger အဖွဲ့ဝင်ကိုအောင်စရနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားတာကိုပထမပိုင်းအနေနဲ့တင်ဆက်ပေးထားပါတယ်။ကောင်းဝင်လာ!ကောင်းဝင်လာ!ကောင်းဝင်လာ!ကောင်းဝင်ဖွဲ့!ကောင်းဝင်ဖွဲ့!ဘာလို့ကောင်းဝင်လာ!
အခုလက်ရှိကတော့ကျွန်တော်တို့17ရက်နေ့17လ2023ရက်စပြီးကျွန်တော်တို့တင့်နေတော့ operation ဆိုပြီးတော့ကျွန်တော်တို့စခဲ့တယ်ပေါ့နော်စပြီးတော့ဒီမှာကျွန်တော်တို့ရှိတဲ့KA KNDF တို့ဒီ local PDF တွေကျွန်တော်တို့ကျွန်တော်မဟာမိတ်အဖွဲ့စီအားလုံးပေါင်းပြီးတော့ဒီလိုက်ပေါ်စစ်ကောင်စီအခြေချနေနေရာတွေစတင်တိုက်ခိုက်တယ်တိုက်ခိုက်ပြီးတော့တိုက်ပွဲရလည်းပြင်းထန်တယ်စစ်ကောင်စီနေရာလည်းနေမြေဆော့ရှုံမှုတွေများနေရပေါ့နော်နေမြေဆော့ရှုံမှုများနေရအလျောက်ဟိုပြီးတော့ကျွန်တော်တို့ဟိုထွက်ပြေးလာတဲ့ပြည်သူလည်းအများများတယ်ကျွန်တော်တို့ပထမနေ့3ရက်နေ့တည်းကျွန်တော်တို့အနည်းဆုံးလူဦးရေ4ယောက်ထွက်ပြေးလာတယ်ပေါ့နော်အမှားကျွန်တော်တို့ဒီ Fever Mar Ranger Training အနေနဲ့ကတော့ကျွန်တော်တွားပြီးတော့ဒီပြည်တွေကျွန်တော်တို့ဒီတိုက်ပွဲတွေမှာထန်ရတဲ့လူတွေကိုကျွန်တော်ဆွဲထုတ်ပေးတဲ့ခံနာလေးလုပ်ပေးတယ် chain to my bed, general. My session on your John the Kavama Joe Muria, Lenetti, Mati Yan Tongchamu Yarab, Lenetti Pida Yamia, Esra Yamia, not quite Esra Gavalotti Sura, Sangay Nison, general D. Session it, Tolare, Gari, yet up in Madu, the Mitte, like Picket Yashi, general Le Picket Kayar, General Castle, John Napiba, Wigger, Chining Agal, or Joe Hare, not a Kuga. Papilles or General, the Patama Yamadi, Session and Lenadi Jar, a yet up to this Omu Chau Ushi, a Chau Uma, Patama, Angers only, the Nina Dalashi, a cheese only, a Chausse Shi. Not so, then I added my secession of party of the fire. Chini, Yan Suwa Pin, teaching him original from a hop. Taro John to Rinashi, Matai Boy Yam Pintani, to be the Shang Yan Yam Yani Bare, Matai Boy Pubio, Shin Pintanamu let him pin him. Okay, General Evia put down in there, General Evia mission to the Matecha, General Chichimida, and now a manual initiative for some women, be a general cadet news house for the mission to put your little song. General, the Paymini session, General, fire zone and your safety zone, General Pubi, Pubi and my general, not that much here, KSC, IEC, to plan it, but to be a local and to be a middle, who be a middle, or transform the local, one of the Pusan baby. General, the fire zone of Paymini, a BDV. ဒီလက်နက်ကြီးရောက်ထိုက်ရတဲ့အရာတွေရနေရလို့ကျွန်တော်ကတိုက်ပွဲခြားမှာသွားဆွဲထုတ်ပြီးတယ်ပြီးတော့ကျွန်တော်ဒီကျွန်တော်ရဲဘော်ရဲဘော်ဒီကျွန်တော်တို့ရအုပ်ဖွဲ့တိုက်ခိုက်ဒီစစ်အာဏာရှင်တိုက်ခိုက်နေအဖွဲ့မှာတိုက်ပွဲတွေမှာတန်ရရတာပဲဖြစ်ဖြစ်အဲ့ဒါကျွန်တော်ဆွဲထုတ်ပြီးနောက်ဆုံးကျွန်တော်ကဘာလို့လို့ဆိုတော့ဖန်စီယာမီတဲ့တုံပန်းနေတိုက်ပွဲတွေမှာတန်ရရနေတဲ သည်ကျွန်တော်တို့သွားနေရတဲ့နေရာက risk အရမ်းများတယ်ပြီးတော့မော်တာအရမ်းကြလက်နက်ကြီးအရမ်းကြဘယ်လိုကဘယ်လိုလာမလဲမသိဘူးကျွန်တော်တို့ like ကဥမာ54အမြောက်သက်ရှိရနှစ်6သက်ရှိရကျွန်တော်တို့ဟိုကဘာလုံးအမြောက်သက်တွေရှိရအမြောက်သက်အရမ်းကြရကြတယ်မှာလက်နက်ကြီးကြတယ်မှာကျွန်တော်လှုပ်ဆောင်ရတယ်ပြီးတော့ air strike တရက်ထဲကိုကျွန်တော်ပို့ပြီးတော့တခါမမြင်ဘူး၄င်း၅စီးလာတာတခါတည်း၁၀စီးတခါတည်းညအထိမပြတ်ပြင်းနဲ့လာမနေ့6နိုင်ခွဲညနေ6နိုင်ဒီကျွန်တော်ကျဲတဲ့ချိန်တွေမှာကျွန်တော်လူတွေဆွဲထုတ်ရတာလုပ်ရတယ်ပြီးတော့နောက်တစ်ခါစစ်ကောင်စီတွေကဘယ်လိုတက်ဆွဲတာဒီအကြောင်းဝင်းနေတက်ကူကြောင်းနေမှာတက်ဆွဲထားတယ်အဲ့တော့အခိုင်အမာနဲ့ပြန်နေပြစ်ခတ်တယ်ပြီးတော့လက်နက်ကြီးကြားထဲမှာတန်ရရလူများတဲ့အချိန်မှာကျွန်တော်ဆွဲထုတ်ရတဲ့အချိန်မှာလည်းကျွန်တော် ranger တွေနေမှာတိုက်ခိုက်တန်တာရတဲ့လူတွေရှိရကျွန်တော် ranger ညီလေးတယောက်ဆိုရင်နေရွက်မတော်တဆဖြစ်ပြတ်သွားတဲ့လူတယောက်ရှိတယ်ဒီ60မမကျော်ပြတ်သွားလူရှိတယ်နောက်တယောက်ဆိုလည်းကျွန်တော် missile ကြောင့်ဟိုကေဆေးလုံနေနေပေါင်ဖြောင်သွားတာရှိတယ်အဲ့လိုမျိုး challenge တွေကျွန်တော်ဒီဟိုလက်နက်ကြီးကြားတွေလေကြောင်းတိုက်ခိုက်မှုကြားတွေတနေ့ပြခဲ့တဲ့ဂျာမာကျော်လှုပ်ဆောင်နေရတဲ့ဟာတွေထက်ကဲရှိရနောက်တစ်ခုကျတော့စစ်ရှောင်းနေကိုကျော်ကဲထုတ်တယ်မှာတချို့စစ်ရှောင်းနေဆိုအဝတ်ထည်ကိုတခုပဲလာကြတယ်တချို့ဆိုလည်းဆိုင်ကယ်ရှိကြဒါပေမဲ့သူမှစီမရှိကြအောင်အဲ့မျိုးတို့ transportation အတွက်အခက်ခဲတွေလည်းအများကြီးရှိကြဒါကိုကျွန်တော်တို့ကဟိုဒီမှာရှိနေ KSCC IEC အဖွဲ့နဲ့ကျွန်တော်တို့ပြန်လဲပေါင်းစီတယ်ပြီးတချို့ဒီမှာဟိုကိုတူကိုထားဒီတော်လိုင်းနောက်ပိုင်းမှာပေါ်ပေါက်လာတဲ့အဖွဲ့စီတွေပေါင်းပြီးတော့တို့နဲ့ဘယ်လိုဖြေရှင်းကြမလဲဆိုတာကိုကျွန်တော်အဲ့မျိုးအခက်ခဲတွေအများကြီးကြုံနေရတယ်ပေါ့ဟုတ်ကဲ့ပါဗျာ
ဒါကတော့ Free Burma Ranger အဖွဲ့ပဲကိုအောင်ဇေယျကတကယ်မြေပြင်မှာလက်ရှိဖြစ်နေတာတွေကိုကြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်ရဲ့အစီအစဉ်မှာဒုတိယပိုင်းကိုဆက်လက်တင်ပြပေးသွားမှာဖြစ်လို့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းဆာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။ Like the white type ပွဲတဲ့ Free Burma Rangers အဖွဲ့ဝင်းကယ်ဆေကုပေးနေတာကိုဟောင်းဆာပြောပြခဲ့တာပါ။အခုတော့ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါပါ။ဣသရေလနဲ့ဟာမတ်စ်ရာသဘောတူညီချက်ကြောင့်တနင်္ဂနွေနေ့ကလွှတ်ပေးလိုက်တဲ့တစ္ဆကံတွေနဲ့လေးနှစ်ရွယ်ဣသရေလအမေရိကန်မိန်းကလေးလည်းပါပါတယ်။အခုလိုကလင်းငယ်လွတ်လာတာကိုအမေရိကန်သမ္မတကကြိုဆိုလိုက်ပြီးအဖြစ်ရဲ့ဆဲရဲ့ထပ်တူဖို့လည်းမျှော်လင့်နေပါတယ်။ VOA သတင်းတော် Veronica Bladras Iglesias ပေးပို့ထားတာကိုကိုအောင်ပြပြပေးပါအောင်ခင်ဗျာ။
အမစတေလူပေးလိုက်တဲ့ဒဇာကန်၁၈ဦးရဲမှာကလေးငယ်အဘိဂေးလ်အီရန်လည်းပါဝင်ပါတယ
် Her mom was killed in front of
သူတို့နေတဲ့ကဘတ်ကူဟာမတ်စ်ချမ်းဖွဲ့အဖွဲ့တွေအော်တိုဝါလာ9ရက်ကတိုက်ခိုက်တဲ့အချိန်အဘိဂေးလ်အီရန်ရဲ့အမေဟာသူ့ရှိမှာပဲအသက်ခံခဲ့ရပါတယ်အဘိဂေးလ်ကသူ့အဖေစီပြေးသွားတဲ့အချိန်မှာသူ့အဖေကသူ့ခန္ဓာကိုယ်နဲ့သူ့ကိုကာပေးခဲ့ပါတယ်သူ့အဖေလည်းတရမ်းနဲ့ပြစ်ဒဏ်ခံခဲ့ရပါတယ်
ဣသရေလနဲ့ဟာမတ်စ်ယာယီအပြည့်ရနိုင်မှုသမ္မတဘိုင်ဒန်အစိုးရဟာတန်တမာရေးအရာကြိုးပမ်းခဲ့ပါတယ
် We've been in close contact with the leaders of Qatar.
ကာတာကရောအီဂျစ်နဲ့ရောဣသရေလမှာရှိတဲ့ခေါင်းဆောင်တွေကိုရောအနီးကပ်ဆက်သွယ်ခဲ့တယ်လို့ဒီသဘောတူညီချက်ရဖို့အပြန်အလှန်အချင်းချင်းတယောက်နဲ့တယောက်ဆွေးနွေးခဲ့ကြပါတယ် မိသားစုတွေအခုနောက်ဆုံးပြန်ဆောင်ကြတဲ့အချိန်သူတို့မျက်နှာတွေပေါ်ကပြုံးတွေမျက်ရည်တွေကိုမြင်ရတဲ့အချိန်မှာကျွန်တော်တို့ကြိုးပမ်းရကြိုးနဲ့တည်းဆိုတာကိုသတိပြနေပါတယ်
တောင်လုံး၆ချားပွဲတက်ခဲမှုကိုကြုံတွေ့ရသူတွေရဲ့စိတ်ဒဏ်ရာကုစားဖို့တော့ရေးရှိအချိန်ယူရမှာဖြစ်တယ်လို့ဆိုပါတယ်
physically many of them are doing okay
ရုပ်ပိုင်းဆိုင်ရာအရာတော့သူတို့အတော်များများကောင်းမွန်ပါတယ်စိတ်ပိုင်းဆိုင်ရာစိတ်ခံစားချက်အရာတော့အချိန်တော်ယူပြီးကုစားကြရမှာပါအီဇူရီနဲ့တခြားနိုင်ငံတွေအနေနဲ့သူတို့ရခဲ့တဲ့စိတ်တရားတွေကိုကုစားဖို့အတွက်ရှေ့မှာလိုအပ်တာတွေထောက်ပံ့ပေးနိုင်အောင်ဘာတွေလုပ်ပေးရမလဲဆိုတာကိုပြင်ဆင်ကြပါလိမ့်မယ်
အစ္စရေးဟမတ်သဘောတူညီချက်အရဖမ်းဆီးခံထားတဲ့ပါလက်စတိုင်းအများပြားပြန်လွတ်လာပြီဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းပေးပို့နိုင်ခဲ့ပါတယ်။ဒါပေမဲ့ဒီပြည့်ရက်အစည်းအဝေးတက်တန်းတိုးနိုင်မလားဆိုတာကတော့မသိကြလောက်ပါဘူး
။ When this ceasefire period
ends, ဒီအခါရစေးရေးအချိန်သတ်မှတ်ချက်တက်တန်းကုန်လွန်သွားတဲ့အခါတိုက်ခိုက်ရေးတွေပြန်ဆမယ်ဆိုတာကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောဆိုထားပါတယ်။ဟမတ်အဖွဲ့ကိုဖယ်ရှားပြီးတဲ့အထိတိုက်ခိုက်သွားမယ်ဆိုတာကိုအစ္စရေးကပြောထားတာပါ
။ဒါပေမဲ့လည်းအစ္စရေးဟမတ်ပြည်ပခအဆုံးတတ်နိုင်မယ်။ထားဝစဉ်အဖြစ်တည်းရထွက်ပေါ်လာနိုင်တဲ့ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေတာပါ။
Until there is an independent
လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံမတည်ထောင်နိုင်သေးတဲ့အဲ့ဒီဒေသမှာငြိမ်းချမ်းရေးနဲ့လုံခြုံရေးရှိမှာမဟုတ်ပါဘူး
။ပေါ်ယဟမင်းကြီးဖရန်စစ်ကလည်းတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့ဟာအရေးကြီးကြောင်းနဲ့ကစားကန်တွေပြန်လွတ်လာတဲ့အပေါ်ဝမ်းသာချူစူကြောင်းပြောဆိုပါရခင်ဗျာ။
အစ်စင်းနဲ့ဆမတ်စပည့်ရပြီးတော့တစ်စကံပြန်လွတ်လာတာကိုကိုအောင်ပြောပြခဲ့တာပါအခုတော့မဆုမြတ်မတင်ဆက်တဲ့ကဘာတလွားခီးသွားကဏ္ဍပါအော်စတြေးလျနိုင်ငံကိုခေါ်သွားမှာပါအော်စတြေးလျနိုင်ငံကိုအလဲရောက်လာသူတွေတွေ့မြင်ပူးကျင်တဲ့အထက်မှာကိုဝါလာဝတ်ဝန်ကောင်လေးတွေလည်းပါပါတယ်မျိုးတုံးတော့မဲ့အချိန်လေးဂျုံနေရတဲ့ကိုဝါလာလေးတွေကိုဧည့်သည်တွေအနေနဲ့တပ်ပုံတွေ့တဲ့ချစ်စရာကောင်လေးတွေထက်တော်ရင်တော်လေးတွေအဖြစ်ကာကွယ်ဆောက်ရှောက်နိုင်အောင်ဩစတြေးလျမှာကြိုးစားနေတာမျိုးမဆုမြတ်မုံနဲ့အတူသွားကြည့်အောင်ပါခင်ဗျာ
ကိုဝါလာဝဲဝင်လေးတွေတားပိုက်ကောင်လေးတွေလိုတခြားနိုင်ငံတွေမှာမတွေ့ရတဲ့တတဝါလေးတွေရှိတဲ့ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဧည့်သည်တော်တော်များများအဲ့ဒီအကောင်လေးတွေရှိတဲ့နေရာကိုတခုတခါသွားပြီးတော့ကြီးကြားလေးရှိပါတယ်သစ်ပင်တွေပေါ်မှာတွဲကုတ်နေတတ်ကြတဲ့ကိုဝါလာဝတ်ဝင်လေးတွေကို New South Wales ပြည်နယ် Queensland ပြည်နယ်နဲ့မြို့တော်ပိုင်နဲ့ ACT တို့မှာမြို့တုံးတော့မဲ့အန္တရာယ်ရှိတဲ့တံတားတွေအဖြစ်2022ခုနှစ်နှစ်ဆန်းပိုင်းမှာ Australia အစိုးရကသတ်မှတ်ခဲ့ပါတယ်။ Australia နိုင်ငံရဲ့သဘာဝတော်ရိုက်တဲ့မှာကိုဝါလာကောင်ရေ 9,000 တောင်မကျော်တော့ဘူးလို့ Australian Koala Foundation အဖွဲ့ကခန့်မှန်းထားပါတယ်။ဒါကြောင့်တရိတ်ဆန်ရုံတွေကိုဝါလာထိမ့်သိမ်းဆောင်းလျှောက်တဲ့ဂီဟာတွေမှာကိုဝါလာတွေကိုဘလို့ကာကွယ်ဆောင်းလျှောက်နိုင်မလဲဆိုတဲ့အသိပညာပေးမှုတွေကိုပို့ပြီးတော့လုပ်နေကြပါတယ်
။ We know that within New South Wales probably about 20,000 koalas left.
New South Wales ပြည်နယ်ထဲမှာကိုဝါလာကောင်ရေ 2,000 လောက်ပဲရှိတော့တယ်ဆိုတာကျွန်တော်တို့သိထားပါတယ်။မြို့တုံးတော့မဲ့အန္တရာယ်ကြုံနေတယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ်။ဒီအခြေအနေပြောင်းလဲသွားအောင်လို့အခုကစပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်။မဟုတ်ရင်တော့2050ခုနှစ်မကုန်ခင်မှာကိုအာလာတွေမျိုးတုံးသွားနိုင်ပါတယ
်။ဆစ်ဒနီမြို့မှာရှိတဲ့ Taronga တရိတ်ဆန်ရုံမှာကိုအာလာလေးတွေနဲ့ပတ်သက်တဲ့အကြောင်းအနီးကပ်လေ့လာနိုင်တဲ့အစီအစဉ်ကိုလုပ်ထားပါတယ
်။ Before COVID we'd have 2 million visitors through our gates every
COVID မဖြစ်ခင်တုန်းကကျွန်တော်တို့တရိတ်ဆန်ရုံကိုလာကြတဲ့ဧည့်သည်ကနှစ်တိုင်းနှစ်တန်းကျော်ပါတယ်။ဒီကူလာကြတဲ့ဧည့်သည်တွေအနေနဲ့တရိတ်ဆန်တွေအကြောင်းနဲ့သူတို့နဲ့ပတ်သက်လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်ပြီးတော့ဒီသိစံတွေအတွက်သဘောပတ်ဝန်းကျင်မှာဘလို့ပြောင်းလဲတွေဖြစ်အောင်လုပ်ပေးနိုင်မလဲဆိုတာသိရှိအောင်လုပ်ဖို့ကျွန်တော်တို့အတွက်အခွင့်အရေးရှိအောင်နေမကဘဲနဲ့တာဝန်လည်းလုံးဝရှိပါတယ်
။အခုလိုဩစတြေးလျအစိုးရရဲ့ကိုဝါလာအသိပညာပေးအစီအစဉ်တွေရှိသလိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းကိုဝါလာရဲ့အကြောင်းပိုသိရှိနားလည်စေမယ့်အစီအစဉ်တွေကိုလုပ်နေပါတယ်။ဆစ်ဒနီမြို့ရဲ့မြောက်ဘက်မှာရှိတဲ့ Port Stevens ကိုဝါလာစောင့်ကြည့်ရေးဂီဟာမှာဆိုရင်လည်းနေထိုင်မကောင်းဖြစ်နေတဲ့ကိုဝါလာတွေထိခိုက်ဒဏ်ရာရထားတဲ့ကိုဝါလာဝတ်ဝင်လေးတွေကိုကုသဆောက်ရှောက်ပေးနေတဲ့အစီအစဉ်လှုပ်ထားပါတယ်ဒီနေရာကိုလာလေကြတဲဟိုကြတဲ့တွေအနေနဲ့ကိုအာလာတွေကိုအနောက်ရှက်မဖြစ်စေပဲလေ့လာနိုင်အောင်လို့နေရာတွေကိုအသေးအချာလှုပ်ထားပါတယ
် The wonderful thing about this is they are all wild koalas if not been bred
ဒီမှာထူးခြားတာကတော့သူတို့အားလုံးကိုအရင်တိုင်းပဲထားပါတယ်ကိုအာလာတွေနဲ့ပတ်သက်လို့အသိပညာပေးတာမှန်ပေမဲ့သူတို့ကိုခီးသွွားလုပ်ငန်းအတွက်ထိမ့်သိမ့်မွေးမြူတာမျိုးမဟုတ်ပါဘူးအဲ့ဒါရီအနေနဲ့ကိုအာလာတွေကိုမြင်တွေ့သွားကြတဲ့အခါသူတို့ရဲ့အခက်အခဲတွေကိုသိသွားကြပြီးကိုယ်ပိုင်ဝင်ချက်မှာသူတို့အတွက်ဘာလုပ်ပေးနိုင်မလဲဒီတတဝါတွေကိုဘယ်လိုထိန်းသိမ်းနိုင်မလဲတောရိုင်းတတဝါတွေကိုဘယ်လိုကာကွယ်ဆောက်ရှောက်မလဲဆိုတာတွေအလေးထားသွားကြစီဖို့ဖြစ်ပါတယ
် Port Stevens Koala Sanctuary ကဟာမှာအဲ့ဒါရီညအိမ်နားနေပြီးတော့လဲကိုအာလာတွေအကြောင်းကိုအနီးကပ်လေ့လာနိုင်ပါတယ်ဒါပေမဲ့ပွေးချီခြင်းစရာကိုအာလာလေးတွေကိုထိကိုင်ခွင့်တော့ရမှာမဟုတ်ပါဘူး
So these koalas being wild, we don't touch or hold them. We limited our interactions.
ဩစတြေးလျနိုင်ငံတဲကပြည်နယ်တစ်ခုနဲ့တစ်ခုမှာတော့ဥရေတွေမတူကြတဲ့အတွက်ဓာတ်ပုံရိုက်ဖို့ထိကန်ခွင့်ပြုတဲ့နေရာမျိုးတွေတော့ရှိပါတယ်။အဲ့ဒီနေရာတွေမှာဆိုလဲအဲ့ဒီလိုလုံနိုင်ဖို့အတွက်တီးတက်မွေးမြူထိန်းသိမ်းထားတာဖြစ်ပါတယ်။ကျမတို့စီမှာတော့ခိုအားလာတွေကိုအဝေးကနေပဲလိလာခွင့်ပေးပါတယ်။အဲ့ဒါကြောင့်သူတို့အနေနဲ့တဘာဝမှာနေတဲ့အတိုင်းတစ်ပင်တစ်ပင်ကနေတစ်ပင်ကူးသွားလာနေထိုင်နိုင်ပါတယ်။ဘေးကင်းကင်းနေထိုင်နေကြတာကိုအဝေးကနေလိလာနိုင်ပါတယ်။
ဒေါ်လာသမောင်းများစွာအကုန်ခံလုပ်ထားတဲ့ Paul Stevens Koala ဆောင်းချီဂီဟာကို2020ခုနှစ်စက်တင်ဘာလကမှဖွင့်လှစ်ထားတာဖြစ်ပါတယ
်။ We want people to feel like you're in their habitat, not they're in ours.
လူတွေအနေနဲ့ Koala တွေနေထိုင်ကျဆားတဲ့နေရာကိုရောက်နေတဲ့ဆိုတာမျိုးခံစားစေချင်ပါတယ်။ကျွန်တော်တို့ပိုင်တဲ့ထဲသူတို့ရောက်နေတဲ့ဆိုတာမျိုးမမြင်စေချင်ပါဘူး။အဲ့ဒါတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ်။
ဒီကိုအဲ့တဲ့ရလာကြည့်နိုင်တဲ့ဆိုပေမဲ့ခီးသွားလုပ်ငန်းကိုပထမရှည်တမ်းမတင်မဲ့ကိုအလာဆောင်ကြည့်ရေးကိုဦးစားပေးထားတယ်လို့ပြောပါတယ်။အဲ့တဲ့တွေကလည်းဒါကိုသဘောကျကြပုံရပါတယ်
။ Yeah, well, they obviously have the koala's best interests at heart. The fact that they
ဒီအလူတွေကကိုအလာလေးတွေရေးကိုအကောင်းဆုံးရှည်တမ်းတင်လုပ်နေကြတာသိတာပါတယ်။ကိုအလာလေးတွေနဲ့အပြန်အလှန်တုံ့ပြန်မှုနည်းနိုင်သမျှနေအောင်လုပ်ထားတာကသူတို့လေးတွေအကောင်းဆုံးအခြေအနေနဲ့တိုးရိုင်းနဲ့ပြန်သွားနိုင်ဖို့ဖြစ်တာမို့သိကောင်းပါတယ်။သူတို့တိတ်တယ် view site ပါတယ်တန်တန်ပြက်ပြက်နဲ့ခင်မီလှုပ်ထားတဲ့နေရာမှာခွာလာလေးတွေကိုထိတ်တန့်ပြုစုစောင့်ရှောက်နေတယ်လို့ပြောနိုင်ပါတယ
် It's actually nice that we're not holding them it's nice for them
ကြည့်တော့ခွာလာလေးတွေကိုဂိုင်တွယ်ခွင့်မရတာကောင်းပါတယ်တစ်ပင်တွေတော့မှသူတို့သဘာဝအတိုင်းနေနေကြတာပိုရောင်မှကောင်းပါတယ်စုညံတန်တွေနဲ့လူတွေကိုသူတို့ကြောက်တယ်ဆိုတာကျမတို့အရင်ကသဘောမပေါက်ခဲ့ပါဘူး
ယူကလစ်ရွက်တွေကိုသာစားပြီးတော့တနေ့ကို16နာရီထက်မနည်းအိတ်နေတတ်တဲ့ကိုအလာဝက်ဝင်လေးတွေကိုဩစတြေးလျနိုင်ငံနဲ့တွဲပြီးတော့လူသိများပေမဲ့ဒီအကောင်လေးတွေကိုဩစတြေးလျနိုင်ငံရဲ့အရှိတ်ချမ်းနဲ့အရှိတ်တောင်ချမ်းမှသာတွေ့ရနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာကကမ္ဘာလှည့်ခီးသည်တွေတည်းမဟုတ်ဘဲပြည်တွင်းဧည့်သည်တွေကိုပါကိုအလာတွေအကြောင်းသိသွားစေဖို့ရည်ရွယ်ဆောင်ရွက်နေကြပါတာပါ။
That hopefully they're walking away with not only just an understanding of how they can protect them in their everyday choice.
ဒီကိုလာတဲ့အဲ့တဲ့အနေနဲ့နေ့စဉ်သူတို့ရွေးချယ်မှုကနေကိုအလာတွေအတွက်ဘလို့အကောက်ွယ်ပေးနိုင်မလဲဆိုတာတွေမဟုတ်ဘဲနဲ့တောရဲထဲမှာကိုအလာတွေကိုတွေ့ရခါဘလို့ပြုမှုတင့်တယ်ဆိုတော့ကတည်သွားလိမ့်မယ်လို့မျှော်လင့်မိပါတယ်။ကိုအလာတွေနဲ့ခက်ခွာခွာနေတဲ့သိစံတွေကိုမထိခိုက်စေဘဲသဘောအကိုဘလို့ပုံစံခန်းစားတင့်တယ်ဆိုတာတွေသဘောပေါက်သွားကြမယ်လို့ထင်ပါတယ
်။ Australia နိုင်ငံကိုလာလေကြတဲ့အဲ့တဲ့တွေအနေနဲ့ချစ်စရာကိုအလာဝတ်ဝင်လေးတွေကိုပွေဖက်ဓာတ်ပုံမရိုက်ခင်မျိုးတုံးတော့မဲ့အညည်ကြောက်နေတဲ့သူတို့အကြောင်းသိရှိနားလည်သဘောပေါက်စေချင်တယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူတွေကပြောပါတယ်ရှင်ကျမဆူမြတ်မမ
ဩစတြေးလျကိုအလာဝဝန်လေးတွေအကြောင်းမဆူမြတ်မရဲ့ကဘာတလွားခီးသွားအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရလို့အားလုံးအားရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့အင်္ဂါညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းအချင်းချုပ်မခင်လေးပြောပြပေးပါအောင်ခင်ဗျာ
အိန္ဒိယနိုင်ငံဟိမွေနာတောင်ကျောမှာဥမင်လိုင်ကောင်တူရင်18ရက်ကြာပြိမိနေတဲ့ဆောက်လုပ်ရေးဝင်နဲ့42ဦးကိုအခုကျမတို့သတင်းကြေညာနေတဲ့အချိန်မှာပဲကယ်ဆယ်ရေးအဖွဲ့တွေကပိုက်လိုင်းထည့်ပြီးတော့ကယ်ဆယ်ရေးအစီအစဉ်တွေစတင်နေပါပြီ။ပြိမိနေသူတွေကိုကယ်ထုတ်တဲ့နေရာမှာတယောက်ကို3မိနစ်ကနေ5မိနစ်ကြာကြာနိုင်တယ်လို့ဆိုပါတယ်။နိုင်ပေါင်း400ကျော်ကြာတူဖော်ခဲ့ပြီးတဲ့နောက်ပိုင်းမှာလူ4ယောက်စီပါတဲ့ကယ်ဆယ်ရေးအဖွဲ့3ဘွဲ့ကဒီဆောက်လုပ်ရေးဝင်နဲ့42ယောက်ပိတ်မိနေတဲ့ဥမင်လှိုင်ကောင်းနဲ့အရင်ဝင်သွားပြီးတော့ကယ်ဆယ်အစီအစဉ်ကိုစတင်မှာဖြစ်တဲ့အကြောင်းအမျိုးသားကယ်ဆယ်ဌာနအဖွဲ့ဝင်တဦးဖြစ်တဲ့ Sarit Ata Hussein က New Delhi မြို့မှာသတင်းတောက်တွေကိုပြောထားပါရှင်။ Israel နဲ့ Hamas တို့ရဲ့အပြစ်ခတ်ရစဲကြီး9ရက်မြောက်နေ့အထိတက်တန်းတိုးလာတဲ့အတွက်ကြောင့်မလို့အကျဉ်းသားတွေနဲ့ဒဇာကန်တွေပို့ပြီးလဲလှယ်နိုင်မှုမျှော်လင့်နေကြပါတယ်။ Israel အကျဉ်းဆောင်တွေမှာပြစ်မှုအမျိုးမျိုးနဲ့ချုပ်နှောင်ခံထားရတဲ့ Palestine အကျဉ်းသားတွေကို၃ချိန်မြောက်လွတ်ပေးရင်နောက်ထပ်ဒဇာကန်၁၀ဦးကိုလွတ်ပေးရင်အပါအဝင်၄ရက်ကြာအပြစ်ရရေးသဘောတူညီချက်ကိုကျော်လွန်ပြီးတော့နောက်ထပ်၁ရက်ထပ်တိုးက Hamas တွေကိုပြစ်မှတ်ထားတိုက်ခိုက်တာကို Israel ဘက်ကရပ်တန့်ထားတာပါ။တရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အရှိတောင်အာရှနိုင်ငံတွေနဲ့အဓိကမိတ်ဖက်နိုင်ငံတွေကြားဆက်ဆံရေးတင်းမာနေချိန်မှာပဲတရုတ်ရေတပ်သင်္ဘော၃ဆင့်ဟာမြန်မာတရုတ်ရေချောင်းပူးတွဲလေ့ကျင့်ရေးအတွက်နိုဝင်ဘာ29ရက်ကရန်ကုန်မြို့တီလဝစိတ်ကန်းကိုရောက်လာတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။အခုရောက်လာတဲ့သင်္ဘောတွေကတော့ဖြတ်သင်္ဘော free gate စစ်ရေးရင်နဲ့ထောက်ပံ့ရေးစစ်ရေးရင်တွေပါ။ဒီသင်္ဘောတွေနဲ့ဘယ်ချိန်မှစီးရေးလေ့ကျင့်မှုတွေစတင်မယ်ဆိုတာကိုအသေးစိတ်ဖော်ပြမထားပေမဲ့သင်္ဘောတွေပေါ်မှာတော့သင်္ဘောသား900လောက်ကိုတင်ဆောင်လာတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီလာဇန်ပိုင်းကလည်းရုရှားစစ်သင်္ဘော၃ဆင့်ကလည်းပ ရမဆုံးအတင်ပြမြန်မာရုရှားရေချောင်းလူချင်းဆိုင်ရာလေ့ကျင့်မှုမြန်မာနိုင်ငံကိုရောက်လာပါသေးတယ်ရှင်
။ကျေးဇူးပါမခင်လေး။အခုလိုသတင်းချင်းချုပ်ပြီးမှတော့ VO American တန်ရဲ့အင်ကာညအစီအစဉ်ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကမတ်ဆုမွန်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျမ်ဘီဟန်ဆာနဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြတဲ့လူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လွေရာဆန္ဒပြေဝါရှင်လန်ချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိဆက်အနိုင်နဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from